Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေ့ကြပါစေ VOA American တန်ကနေ2018ခုနှစ်ဇူလိုင်လ10ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ24.50MHz တို့ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီတင်ပြနေပါတယ်ခင်ဗျာကျွန်တော်ဆက်မှုရောခင်ဗျာခုမနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးပါပါချင်းရိုင်ခင်မင်းဆိုင်မြို့ကကြောက်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်နေနေတဲ့ကျောင်းသားလေးတွေက၈ယောက်ကိုကယ်တင်နိုင်ပြီဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဦးဟာမြောက်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သဘောတူလက်မှတ်ရေးထိုးထားတဲ့နျူကလ িয়ার ဖြတ်သိမ်းရေးလုပ်မယ်ဆိုတဲ့ကတိကိုလိုက်နာမယ်ဖြစ်ကြောင်းသူယုံကြည်ကြောင်းအမေရိကန်သမ္မတကပြောကြားလိုက်ပါတယ်မြန်မာနိုင်ငံပြည်ဝချက်များအဥပဒေနဲ့အဖမ်းခံရတဲ့ Writers သတင်းသမားညကိုတင်လာနေမှာပဲရောက်ပိုင်းခံတရားရင်ကဆွဲချက်တင်လာပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မောင်ဝင်
းကောင်းပါခင်ဗျာအဲ့ဒီသတင်းတွေပြီးနားဆင်ကြမယ်အထက်မှာဆိုရင်တော့တရားရုံးကဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တဲ့ Writer သတင်းတောက်ဒီရဲ့အရေးနဲ့ပတ်သက်ပြီးတော့
We remain concerned at the arrest and continued detention of the Reuters journalist. The Secretary General has repeatedly urged their release.
လက်တမကအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်။သတင်းတော်တွေကိုတိဆက်တဲ့အခါမှာအသေးစိတ်ကိုနားဆင်ရပါမယ်။အဲ့ဒါအပြင်တိုင်းမြန်မာနေဆက်ထမ်းပစ်ချမ်းကလှိုင်းယူတွင်းမှာပိတ်မိလူတွေတွေကိုကယ်ထုတ်နေကြတဲ့နောက်ဆုံးအခြေအနေဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တက်တေကအထောက်အကူတွေထုတ်ပေးနေတယ်ဆိုတဲ့အကြောင်းဘဏ်ငွေတန်း900ကျော်တန်ဖိုးရှိတဲ့မြန်မာပြည်ဝါဒီတာကထုတ်တဲ့မူရစီဝါရီထိုင်းနိုင်ငံတွင်မှဖန်ဆီးရမိတဲ့တရင်ဆရာတွေကိုနားဆင်ကြပါမယ်။အပတ်စဉ်ကဏ္ဍတွေအဖြစ်စီဝါရီကဏ္ဍနဲ့တူတာဆုံးတဲ့အမေရိကန်တခွင်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်အောင်လည်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံချင်းရန်ခင်မင်းဆိုင်မျိုးကကြောက်ဘူးထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေတဲ့အကြောင်းသား12ဦးနဲ့ဘောလုံးနီးပြတူပါတဲ့အဖွဲ့တွေကအကြောင်းသားလေး၈ယောက်ကိုကယ်တင်နိုင်ပါပြီ။တနင်္ဂနွေနေ့က၄ယောက်ကိုကယ်ထုတ်နိုင်ခဲ့တာဖြစ်ပြီးတနင်္လာနေ့မှာတော့နောက်ထပ်၄ယောက်ကိုကယ်နိုင်ခဲ့တယ်လို့ကယ်နိုင်ခဲ့တယ်လို့သူတို့ဟာဆေးရုံကိုချောချောမောမောရောက်လာတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။တနင်္လာနေ့ကယ်ဆယ်လုပ်ငန်းဟာချုံးမွေကြောင်းနဲ့ကြံကြောင်းသား၄ယောက်နဲ့နီးပြကိုနောက်၃ရက်အတွင်းမှာပဲကယ်ထုတ်ဖို့လုပ်နေတယ်လို့ထိုင်းကယ်ဆယ်အဖွဲ့ခေါင်းဆောင်ကပြောပါတယ်။ဒါပေမဲ့ဒီ၅ယောက်ကိုတစ်ချိန်နဲ့ကယ်ထုတ်နိုင်မလားဘယ်နှချိန်ကယ်ထုတ်ရမလဲဆိုတာတိတိကျကျမသိသေးပါဘူးလို့ချင်းရန်ခင်ယာယီအုပ်ချုပ်ရေးမှူးကပြောပါတယ်။သူတို့ဟာတဝက်ဘောလုံးအတင်းသားအတင်းကအတင်းသားတွေမျိုးသူတို့ကိုတောဝက်လို့ချက်စနုပ်ခေါ်ကြပြီးတောဝက်ကလေးရှိကောင်ကို၂ရက်တွင်းကယ်ထုတ်နိုင်ပြီလို့ထိုင်းရေတပ်အထူးတပ်ဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာရေးပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟိုချာနဲ့ဆေးရုံမှာကုသပေးနေတဲ့ကလေးရှိယောက်ကိုတွေ့ဆုံမှုချင်းရင်ခင်ကိုရောက်လာတာပါ။ဂူရက်ကကယ်ထုတ်လာတဲ့ကလေးတွေကိုဂူနာကဆေးကုသဖို့ဖွင့်ထားတဲ့နေရာမှာကနဦးဆစ်စစ်ပေးပြီးချင်းရင်ကဆေးရုံကိုရဟတ်ရင်နဲ့တည်ဆောင်လာတာဖြစ်ပါတယ်။ကဲထုတ်လာတဲ့ကလေးတွေနာမည်ကိုတာဝန်ရှိသူတွေကထုတ်မပြောသေးပါဘူး။ပထမနေ့ကကဲသူတွေနဲ့ကဂူရင်းရဲ့အခြေအနေကိုနားလည်နေတာမို့နောက်တနေ့မှာပဲလေသူတို့ပဲဆက်ပြီးကဲဆယ်ကြီးကိုလှုပ်ဆောင်နေတာပါ။ဂူထဲမှာချမ်းတဲ့၅ယောက်ရဲ့စမ်းမှန်ရေးအခြေအနေကောင်းတယ်လို့ချင်းရန်ယာယီအုပ်ချုပ်ရေးမှူးကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုသတင်းတွေအပြီးမှဆက်ပြီးနားဆင်ရမှာပါ။
EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံဖြစ်ကနေပြီးတော့နှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ဗြိတိန်အစိုးရအဖွဲ့အတွင်းသဘောထားကွဲလွဲမှုတွေကြောင့်နိုင်ငံခြားရေးဝန်ကြီး Boris Johnson ရာထူးကနေမနေ့တုန်းကပဲနှုတ်ထွက်သွားတယ်လို့ဗြိတိန်ဝန်ကြီးချုပ်ယုံရဲ့ပြောဆိုချက်အရသိရပါတယ်။ဥရောပသမ္မတနဲ့ကုန်သွယ်ရေးတွေကိုအနီးကပ်ဆက်ပြီးတော့လှုပ်ဆောင်သွားဖို့ဆိုတဲ့ဝန်ကြီးချုပ် Theresa May ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့မကျေနပ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီး Boris Johnson ကသူ့ရဲ့နှုတ်ထွက်စာထဲမှာရေးသားထားပါတယ်။ဤရောမသမကဖွဲ့တဲ့ကနေပြီးတော့နှုတ်ထွက်မဲ့အိမ်မက်ကတော့ကိုကိုကိုမယုံကြည်မှုတွေကြောင့်အဆုံးသတ်တော့မယ်လို့လဲဘော့ရစ်ဂျွန်ဆန်ကသူ့ရဲ့နှုတ်ထွက်စာမှာရေးသားထားပါတယ်။ပြီးခဲ့တဲ့2016ခုနှစ်ဇွန်လတုန်းကကျင်းပခဲ့တဲ့ EU ကနေဗြိတိန်ခွဲထွက်တဲ့မတဲ့လူလူဆန္ဒခံယူပွဲရဲ့ရလဒ်တွေနဲ့ပတ်သက်ပြီးအကောင့်တွေဖော်ရေးမှာအကောင်းဆုံးနည်းလမ်းနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ဆန်နဲ့သဘောတူညီမှုရှိဘူးလို့ဝန်ကြီးချုပ်ဆန်နှုတ်ထွက်မှုကြေညာအပြီးမကြာခင်မှာပဲဝန်ကြီးချုပ်ထရီဆာမေကလှတော်တင်မှာပြောခဲ့ပါတယ်ဒါပေမဲ့လည်းဝန်ကြီးဂျွန်ဆန်ရဲ့ EU ကနေနှုတ်ထွက်ရေးဆိုင်ရာလှုပ်ဆောင်ခဲ့မှုတွေနဲ့ပတ်သက်ပြီးတော့အတိအမှတ်ပြုလုပ်တဲ့အကြောင်းဝန်ကြီးချုပ်ထရီဆာမေကဆိုပါတယ်ဗြိတိန်ခွဲထွက်ရေးဝန်ကြီးဒေးဗစ်ဒေးဗစ်ယာရူကနေနှုတ်ထွက်ပြီးနောက်တစ်ရက်ကျမှပဲဝန်ကြီးဂျွန်ဆန်နှုတ်ထွက်ခဲ့တာပါသူ့ရဲ့နေရာမှာအစားထိုးဖို့လက်ရှိကျန်းမာရေးဝန်ကြီးဂျယ်မီဟတ်ကိုဝန်ကြီးထရီဆာမေကဝန်ကြီးချုပ်ထရီဆာမေကရွေးချယ်ထားပါတယ်ဒါကိုဗြိတိန်ပြည်မှာကြီးကလည်းသဘောတူခွင့်ပြုတယ်လို့ဆိုပါတယ်
အနာရောမယ်အမေရိကန်တရားတော်ချုပ်တရားသူကြီးအန်တိုနီ ကနေဒီရဲ့ညံမှာအစားထိုးခံထားမဲ့သူတွေအမီးစင်းကိုတင်းလာနေညံမှာကျင်ညာမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။သမ္မတကျင်ညာချက်ထွက်လာရင်အမီးစင်းတင်းတင်းလာကိုအဓိကအတည်ပြုပေးရမယ်အထက်လွှတ်တော်မှာခြေတင်ဖြစ်လာနိုင်ခြင်းရှိပါတယ်။အထက်လွှတ်တော်မှာ Republican Party ကမဆိုးသလောက်အသာစီးရနေပေမဲ့အတိုက်ခံ Democrat တွေကသမ္မတထရမ့်ရွေးသူကိုထိုးနှက်ဖို့အတွက်အသင့်တင်နေပါတယ်။အမေရိကန်သမ္မတတယောက်နဲ့တရားလွှတ်တော်ချုပ်တရားသူကြီးကိုရွေးပေးရတာအရေးပါဆုံးဆုံးဖြတ်ချက်ဖြစ်ကြောင်းသမ္မတထရမ့်ကတင်းလာနေကျင်ညာချက်မထုတ်ခင်မှာသူ့ရဲ့ Twitter ကနေရေးပါတယ်။ရေးဆွဲထားတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုသစ္စာရှိရှိကောင်းထည်ဖို့တာဝန်ထမ်းဆောင်မဲ့တရားသူကြီးရွေးချယ်ရေးဟာသူ့ရဲ့အကြီးမားဆုံးတာဝန်ဖြစ်ကြောင်းအပတ်စဉ်မင်ကွန်းနဲ့မှာသမ္မတထရမ့်ကပြောခဲ့တာပါ
။ပြီးခဲ့တဲ့မလတုန်းကရုရှားတရှူဟောင်းတူနဲ့သူ့ရဲ့တမိဖြစ်သူကိုတိုက်ခတ်ခဲ့တဲ့အစိမ့်နဲ့မျိုးစားတူတဲ့အစိမ့်တင်ပြီးတော့ဗြိတိန်မျိုးသမီးတူသေဆုံးသွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ဗြိတိန်ကာကွယ်ဝင်ကြီးကရုရှားကိုအပြစ်တင်နေပါတယ်။ဗြိတိန်မျိုးပေါ်မှာလာပြီးတော့ရုရှားဘက်ကတိုက်ခိုက်တာပဲဆိုတာရှင်းနေ။ဗြိတိန်နိုင်ငံသူတူသေဆုံးခဲ့ရပြီးဗြိတိန်နဲ့တူကမ္ဘာနိုင်ငံတွေကရုရှားကိုဝိုင်းပြီးတော့အပြစ်တင်ရှုတ်ချမဲ့ကိစ္စပဲလို့ယူဆတဲ့အကြောင်းဗြိတိန်ကာကွယ်ဝင်ကြီးကေဗင်ဝီလျံဆန်ကလွှတ်တော်မှာမနေ့တုန်းကပြောခဲ့ပါတယ်။ဗြိတိန်မျိုးသမီးအစိတ်အသင့်တည်ဆုံးခဲ့တဲ့ကိစ္စကသူတို့နဲ့မဆိုင်ဘူးလို့ရုရှားဘက်ကဆိုပါတယ်။ဗြိတိန်မှာအစိတ်အသင့်မှုတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့လေးနဲ့စိတ်ပူပန်နေပြီးဒီဖြစ်ပျက်တွေကဥရောပတိုက်တာတွေအားလုံးအတွက်အနေရရှိစေမဲ့သတိပေးချက်တွေပဲလို့ရုရှားဆိုရရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကပြောပါတယ်။အင်္ဂလန်နိုင်ငံတောင်ပိုင်းစစ်ရုံတစ်ခုမှာတနင်္လာနေ့ကဒွန်စထရက်ဂတ်ဆိုတဲ့အမျိုးသမီးတည်ဆုံးခဲ့ပြီးတဲ့နောက်ပိုင်းဒီကိစ္စကိုလူသတ်မှုအဖြစ်ဗြိတိန်ရဲတပ်ဖွဲ့ကအမှုဖွင့်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်
။ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိ5.32 kHz 933 5.40 kHz 983ည5.48 kHz 6.53နဲ့ဒုတိယနာရီဘက်မှာ5.190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့5.20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။ဒီခိုင်မြောက်ပိုင်းပြည်ပကာရီကိုစုံစမ်းရင်းအဖမ်းခံရတဲ့ Writers သတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြောက်ပိုင်းခရင်တရားရုံးကနေတင်းလာနေမှာနိုင်ငံတော်လျှို့ချက်အုပ်ပြေချိုးဖောက်မှုနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်လိုက်ပါပြီ။အခုလိုမြန်မာတရားရုံးကဆုံးဖြတ်လိုက်တဲ့ပုံမှာ Writers သတင်းဌာန Editor ချုပ်လည်းဖြစ်ဥက္ကဋ္ဌလည်းဖြစ်တဲ့ Stephen J. Adler ကတိတ်ကိုစိတ်ပြတ်မိကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီဆုံးဖြတ်ချက်ကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးအတွက်တန်လျာဖြစ်လာရတယ်လို့လည်းပြောပါတယ်။တနင်္လာနေ့ကတရားရုံးအခုလိုဆုံးဖြတ်လိုက်တဲ့ပုံမှာများစွာစိတ်ပြတ်မိတယ်လို့ရန်ကုန်မြို့မှာရှိတဲ့ American တန်ရုံးကလည်းကြေညာချက်ထုတ်ပြန်ပါတယ်။ဒီတရားရုံးဆုံးဖြတ်ချက်ဟာသတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးအတွက်နောက်ကျောင်းပြန်လှည့်သွားစေတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းပြောပါတယ်။အလားတူပဲ EU ဥရောပသမဂ္ဂနဲ့ Australia နိုင်ငံတွေကလည်းဒီစီအယုံဆံချချက်နဲ့ပတ်သက်လို့ဆိုရင်ကြောင့်အတိအကျဉာဏ်ချက်တွေထုတ်ပြန်ပြောဆိုကြပါတယ်
။ကုလသမဂ္ဂရဲ့လက်ထောက်တွေတွင်းရေးမှုချုပ်လည်းဖြစ် UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးရဲ့အာရှနဲ့ Pacific Data ရုံးရဲ့ညွှန်ကြားမှုလည်းဖြစ်တဲ့ Mr. Haolian Su ဟာမြန်မာနိုင်ငံကိုဒီကနေ့ရောက်လာမယ်လို့မြန်မာနိုင်ငံကုလသမဂ္ဂရုံးကမနေ့တုန်းကသတင်းထုတ်ပြန်ပါတယ်။ Mr. Su ဟာဇူလိုင်လ10ရက်ကနေပြီးတော့7ရက်နေ့အထိနေရကြခီးစဉ်နဲ့မြန်မာပြည်ကိုရောက်လာမှာဖြစ်ပြီးအစိုးရအဖွဲ့ရဲ့အကြီးအကဲပြည်တော်စုဝင်ကြီးတွေနဲ့တွေ့ဆုံမှုရှိတယ်လို့ဆိုပါတယ်။ Mr. Su ရဲ့အခုခီးစဉ်တွင်ပြီးခဲ့တဲ့ဇွန်လတုန်းကကုလသမဂ္ဂ UNDP နဲ့မြန်မာဆိုရတို့ကြားသုံးဝင်ဆိုင်သဘောတူညီထားကြတဲ့နားလည်မှုစာချုပ်လောက်ကိုအကောင့်တဲ့ပေါ်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးသွားဖို့ရှိတယ်လို့လည်းဆိုပါတယ်။ဒီစာချုပ်လောက်ရဗြိတိဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒုက္ခသည်တွေနေရက်ကိုအနေနဲ့ကင်းကင်းနဲ့ပြန်လည်နိုင်ရေးကိစ္စကိုအဓိကထားပါတယ်။ Mr. Su ကမနေ့ကကြာရင်ကျင်းပမဲ့ဒီ20တရာစုပင်လုံညီလာခံတတိယအကြိမ်စည်းဝေးကိုတက်ရောက်ဖို့ရှိပြီးတော့ကုလသမဂ္ဂအဖွဲ့အစည်း12ခုရဲ့ရုံးခန်းတွေပါဝင်မဲ့ကုလသမဂ္ဂရုံးတစ်ခုလည်းနေပြီးတော့မှမနေ့ကကြာရင်ဖွင့်လှစ်ပေးလိမ့်မယ်လို့ကုလသမဂ္ဂရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာသူတို့နှစ်ဦးသဘောတူလက်မှတ်ရေးထိုးထားတဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းလုပ်မယ်ဆိုတဲ့ကတိကိုလိုက်နာမယ်ဆိုတာသူစိတ်ချယုံကြည်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါအပြင်တရုတ်အစိုးရဟာကုန်သွယ်ရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့သဘောထားကြောင့်ဒီသဘောတူညီချက်ကိုအပြစ်သဘောဖိအားတွေပေးနေတဲ့ပုံမျိုးလဲတနင်္လာနေ့မှာပဲပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ခ်ပွန်ပီယိုဟာမြောက်ကိုရီးယားကိုလာဆင်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေဆွတ်လုပ်ဖို့တဲ့လူစိုးဆန်ဆန်တောင်းဆိုနေတယ်လို့မြောက်ကိုရီးယားဆွဆဲမှုတွေထွက်ပေါ်လာပြီးတဲ့နောက်မှာသ Tamara Trump ကတွစ်တာကနေပြီးတော့တနင်္လာနေ့မှာအခုလိုရေးသားလိုက်တာလည်းဖြစ်ပါတယ်
။ကမ္ဘာဖလားဘောလုံးအကျိုးဘလူပွဲရဲ့ပထမပွဲစဉ်ကိုဒီကနေ့စတင်ပါလိမ့်မယ်။ပြင်သစ်နဲ့ Belgium တင်းတို့ကစားကြမှာပါ။နောက်ပြန်ကြရင်တော့ Croatia နဲ့ England တင်းတို့ကစားကြမှာဖြစ်ပြီးတော့နိုင်တဲ့နှစ်သင်းကနောက်ဆုံးဘလူပွဲကိုတက်၊ရှုံးတဲ့နှစ်သင်းကတတိယနေရာကိုလူရမှာပါ။နောက်ဆုံးဘလူပွဲကို Russia နိုင်ငံမြို့တော် Moscow မှာတင်းတို့နေကြရင်ချင်းပါပါလိမ့်မယ်။ဒီကနေ့ကစားကြမဲ့ Belgium တင်းဟာဒီကမ္ဘာကျော် Brazil တင်းကို၂ဂိုးတကိုးနဲ့ Quarter Final မှာအရန်ယူခဲ့ပြီးတော့အုပ်စုပွဲစဉ်တွေတုံးမှာတော့ဆိုလို့ရှိရင်အင်္ဂလန်တင်းကိုတကိုးကိုးမရှိနဲ့ဘယ်ဂျီယံကနိုင်ငံပူးပါတယ်ဒီကနေ့ကစားမဲ့ပြင်သစ်တင်းကလည်းကမ္ဘာကျော်အာဂျင်တီးနားတင်းကို16တင်းရှုံးထွက်အဆင့်တုန်းက၄ဂိုး၃ဂိုးနဲ့နိုင်ရခဲ့တာပါအဲဒါကြောင့်ရုရှားနိုင်ငံရဲ့ဒုတိယမျိုးတော်ဒုတိယအကြီးဆုံးမျိုးဖြစ်တဲ့ Saint Petersburg မှာဒီကနေ့ကစားကြမဲ့ပြင်သစ်နဲ့ဘယ်ဂျီယံပွဲကတော့ကြီးကောင်းမဲ့ပွဲတစ်ခုလို့ခန့်မှန်းရပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လည်းတို့ကြီးညာသွားကြကြတာဖြစ်ပါတယ်။ကဲအခုတော့ဒီကမ္ဘာလုံးကစိတ်ဝင်စားစောင့်ကြည့်နေကြတဲ့သတင်းတစ်ပုဒ်ကိုတင်ပြပါမယ်။ထိုင်းနိုင်ငံမေဆိုင်မြို့မှာဇွန်လ23ရက်နေ့ကလေးကလန်ကူတင်းမှာပိတ်မိနေတဲ့ကျောင်းသားလေး12ဦးနဲ့ဗိုလ်လုံးကြီးပြတဦးစုစုပေါင်း13ဦးကိုဇူလိုင်လ8ရက်နေ့တုန်းက4ဦး၊ဇူလိုင်လ9ရက်နေ့မှာ4ဦးစုစုပေါင်း8ဦးကဲတင်နိုင်ခဲ့ပြီးဖြစ်ပါတယ်။ကဲတင်နိုင်ဖို့အတွက်ထိုင်းရေတပ်တပ်ဖွဲ့နဲ့နိုင်ငံတကာကကေဆေးရေးအဖွဲ့တွေပူးပေါင်းပြီးတော့လှုပ်ဆောင်နေရမှာကြံရှိနေတဲ့ကလေး၄ဦးနဲ့နီးပြဆရာ၁ဦးစုစုပေါင်း၅ဦးကိုကဲတင်နိုင်ဖို့ကြိုးပမ်းမှုမှာနောက်ဆုံးအခြေအနေကတော့ဘလို့ရှိပါသလဲကဲထုတ်နိုင်တဲ့ကလေး၈ဦးကိုလည်းစေယုံမှာတင်ထားတဲ့အတွက်သူတို့ရဲ့ကျန်းမာရေးအခြေအနေကဘလို့ရှိပါသလဲဆိုတာကိုသိအောင်ကေဆေးရေးလုပ်ငန်းတွေကိုအနီးကစောင့်ကြည့်နေတဲ့ထိုင်းအခြေစိုက် Network Media Group ရဲ့ဦးဆောင်ညွှန်ကြားရေးမှူးကိုအောင်မြင့်ကိုကိုကျော်အောင်လင်းကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောပြပါတယ်
ဒီနေ့ CRN ခရမ်မူပါသတင်းစာရှင်းလင်းပွဲလုပ်ပါတယ်သူပြောသွားတာကတော့ခြေအောင်မြောက်ကိုကဲထုတ်ပြီးတဲ့အချိန်မှာအရင်နေ့တွေကလိုပဲကောက်စီဂျင်ဘူးတွေကို25မီတာတလုံးချတဲ့ကိစ္စတွေကြိုးတန်းတဲ့ကိစ္စတွေမိသွဲတဲ့ကိစ္စနဲ့ပစ္စည်းပြရတွေဒီအတိုင်းပြန်ပြီးတော့နေရာတကျစီအောင်လုပ်တဲ့ဟာတွေကိုဒီည7နာရီနောက်ပိုင်းမှာသူ့အဖွဲ့နဲ့သူပြန်လုပ်နေပါတယ်တယ်လာတဲ့ဂျင်ဟုတ်ဖွဲ့ကလည်းသူတို့ပြန်နားနေကြတယ်ဗောလေပြန်လည်ပြီးတော့သူ့နေရာတကျပြန်ဖြစ်အောင် ready ပြန်ဖြစ်အောင်လုပ်ဖို့ဟာအချိန်နိုင်20လောက်ယူရမယ်လို့သူတို့ခန့်မှန်းထားတယ်မနေ့က24နာရီကျော်အစီအရမယ်လို့ခံမှန်းထားပေမဲ့ဒါပေမဲ့အဲ့ဒါစောပြီးတော့ကြိုပြီးတဲ့အတွက်တို့ဒီနေ့နေ့လည်း17နာရီမှာသွားခေါ်ပြတော့ဗောမနေ့ကလည်းအဲ့လိုပဲ 9:30 ပုံဝင်ကျင်တော့တို့အချိန်ယူပြီးတော့မှာဖြစ်တဲ့အတွက်ဒီအိမ်ဟာပြီးလို့ရှိရင်ဒီနိုင်ငံကကြီးငုတ်ကေစေးခွဲကနေပြီးတော့ထပ်ပြီးတော့ပြန်နေတဲ့9ရက်ကိုကဲထုတ်မှာဖြစ်တယ်ဆိုတာမျိုးပြောသွားပါရခင်ဗျအ
ခုလိုမြ мян ဆုံးဖြတ်ပြီးတော့ကေစေးလုပ်ငန်းတွေကိုမြ мян စလိုက်တာလည်းရာသီဥတုစိုးလာမယ်မိုးတွေအကြီးကျယ်ရွာလာမှာကိုစိုးရင်လို့အခုလိုမျိုးဆုံးဖြတ်ပြီးလုပ်တယ်လို့ကျွန်တော်တို့သိထားပါတယ်အခုပတ်ဝန်းကျင်ဒေသမှာရာသီဥတုကဘယ်လိုရှိလဲခင်ဗျ
ဒီညနေ7နာရီလောက်ထိကျွန်တော်တို့အဲ့ဂူရှိကလမ်းရတစ်ဖက်တောထဲမှာကျွန်တော်တို့စောင့်ပြီးကြည့်တဲ့အချိန်မှာည7နာရီလောက်ကစပြီးတော့မူပွဲလေးတွေကြားတဲ့အချိန်မှာအခုကျွန်တော်တို့ည7နာရီခွဲပေါ်ထိုင်းစံတော်ကြီး7နာရီခွဲကျော်တဲ့အထိမိုးတွေရွာနေပါတယ်ဒါပေမဲ့ဒီနေ့39တမကဗိုလ်ချုပ်တယောက်ပြောသွားတာကတော့ရေတွေထုတ်ထုတ်ထားတဲ့ဟာကတော်တော်လေးကျော့နေသေးပါတယ်အပြင်မှာမိုးရွာနေပေမဲ့အထဲမှာကတော့အစီအနေပုံမှန်ပဲဖြစ်တယ်လို့ပြောလို့ရပါလို့ဆိုတော့သူတို့ကရေတွေကိုသူတို့အထက်ကနေထုတ်ထွက်တာရှိတယ်ဘေးကလည်းဘူရဲရေဝင်နိုင်တဲ့လမ်းကြောင်းတွေကိုကာထားတဲ့အတွက်စိတ်ပြီးတော့စိတ်ကူးစရာမရှိဘူးနောက်တစ်ခုကသတင်းစာရှင်းလင်းပွဲပြီးမှပြောသွားတာကကျွန်တော်မိုးကို3ရက်တောင်းမှထားတယ်ပေါ့လေ3ရက်ပဲ3ရက်ပြီးရင်ကြက်တယ်လို့လုပ်ပါဆိုပြီးတော့သူကနောက်တလို့လို့လည်းအဲ့လိုမျိုးပြောသွားတာမျိုးရှိတယ်ဆိုတော့မနေ့ကမှတော့သူတို့9ရက်ကိုအပြီးခေါ်ထုတ်မဲ့အစီအစဉ်မျိုးတော့ရှိပါတယ်ခင်ဗျာ
ပြင်ကိုပြန်ပြီးတော့ကဲထုတ်နိုင်ခဲ့ကြတဲ့ဒီကလေး6ရက်ရဲ့အခြေအနေပေါ့လေဆေးရုံကိုပို့ထားတယ်သူတို့အခြေအနေနဲ့ပတ်သက်လို့ဗားရီများသိထားပါလေခင်ဗျာ
ဒီကနေ့ညနေသတင်းစာရှင်းလင်းပွဲမှာရှင်းတိုင်းခေမူကပထမ4ရက်ကမနေ့ကရောက်လာပြီးတဲ့အခါမှာဒီကနေ့မနေ့အစောမှာသူကဖက်ကဖောင်းမူဆိုတဲ့ဟာမျိုးတောင်းစားတယ်အရွက်တစ်မျိုးနဲ့ဒီဝတ်သားနဲ့ကြော်ထားတဲ့သမင်းနဲ့စားတဲ့နှင်းတစ်မျိုးပေါ့ဗျာဒါမဲ့ဆရာဝန်ကစားလို့မရသေးတဲ့အတွက်အဲ့ဒါတော့မစားပါနဲ့ဈေးရုံကတင့်တော်တဲ့အစားအစာကိုပေးစားတဲ့အခါမှာအဲ့ဒါပဲပေးစားဖြစ်ပါတယ်ဆိုတဲ့အကြောင်းပြောသွားတယ်နောက်တစ်ခါဒီနေ့ညနေဈေးရုံရောက်တာတော့7နာရီ23ပေါ့ဒီကူကနေစားထွက်တာတော့7နာရီနဲ့5မိနစ်လောက်မှကူကနေစားထွက်လာတာကျွန်တော်တွေ့ရဆိုတော့အဲ့ကလေးနောက်ဆုံးရှေ့ရောက်မြောက်အထိကိုသူပြောသွားတာတော့ကလေးတွေအားလုံးကဈေးရုံရောက်ပြီးအားလုံးသတိရှိနေပါတယ်သတိရနေပါတယ်ဆိုတာမျိုးတော့သူပြောသွားတယ်ဒါအားလုံးကကျန်းမာရေးကောင်းတယ်ဒါပေမဲ့မိသားစုဝင်တွေနဲ့ပေးမထွက်သေးသလိုတခြား ဒီတရင်တော့တွေကဆိုပို့ပြီးတော့စိုးပါတယ်ဈေးမတွေ့သေးဘူးကျမိုင်းနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကနောက်ဆုံးအချိန်တွေကိုတရင်တော့တွေကိုရှင်းပြတာမျိုးတွေရောလုပ်ပြီးလားခင်ဗျာဒီနေ့အထိမလုပ်သေးဘူးကျွန်တော်တို့ကိုမက်ဆေ့ပို့လာတာမျိုးတွေရှိတာကတော့မနေ့ကဒီတိုင်းကဒီကျမိုင်းဝင်ကြီးကနေပြီးတော့တရင်တော့တွေကိုတရင်စာရှင်းလင်းပွဲလုပ်မယ်လို့တော့သိထားရတယ်ဒါပေမဲ့တကယ်လုပ်မယ်မလု
င်ဆိုရင်ရတဲ့အခြေအနေအသိမတွေ့ရဘူ
းဟုတ်တယ်ဒီနေ့သတင်းစာရှင်းလင်းပွဲမှာလည်းအာနာပိုင်တွေကသူတို့ပြုံးပြုံးရှူရှူနဲ့ဒါမနေ့ကဆိုပြီးတော့ဟိုအားလုံးထုတ်နိုင်ပြီလို့ကိုယုံကြည်ထားတဲ့ပုံစံမျိုးတွေရှိတယ်နောက်တစ်ခုကဒီကနေ့ညနေ7:00ကျော်လောက်မှာထိုင်းနိုင်ငံဝန်ကြီးချုပ်ကဒီဂူရှိကိုရောက်လာပါတယ်ကေဇေးလုံနေတဲ့လူတွေနဲ့တွေ့ဆုံနှုတ်ဆက်တာတွေလုပ်တယ်ဒီကေဇေးဥဆောင်တဲ့သူတွေနဲ့အစည်းအဝေးနိုင်ဝက်ကျော်ထိုင်ပါတယ်ပြီးတော့နိုင်ငံတကာကကျေးဇူးရလာကူတဲ့လူတွေကိုလည်းသူနှုတ်ဆက်ပါတယ်ကျေးဇူးတင်ကြောင်းလည်းပြောတယ်ဒီအချိန်မှာမိသားစုဝင်တွေနဲ့ပြည်သူတွေတွေ့ပါတယ်မိသားစုဝင်တွေကိုအပိစကားပြောပြီးနှုတ်ဆက်ပြီးတော့ချိန်တိုင်းချိန်မှာရှိတဲ့ဒီလူငယ်၈ယောက်ကိုသွားရောက်တွေ့ဆုံနှုတ်ဆက်တယ်လို့သိရပါတယ်အဲ့လိုတွေ့ဆုံနှုတ်ဆက်တဲ့အချိန်မှာပဲဒီသတင်းစာရှင်းလင်းပွဲမှာချိန်တိုင်းချိန်မှာအခြေအနေတွေကိုကျွန်တော်တို့ရှင်းပြခဲ့တာဖြစ်ပါတယ်ခင်ဗျာ
ချိန်မှာရောက်နေတဲ့အကဲထုတ်နိုင်ခဲ့တဲ့၈ယောက်ကဘယ်သူတွေလဲကြံခဲ့တဲ့လူတွေကဘယ်သူလဲဆိုတာသိရပြီလားခင်ဗျာ
အဲ့ဒါတွေကိုတေယုံဝင်ထုတ်ပြန်ပြောဆိုတာမရှိသေးဘူးခင်ဗျအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သတင်းတော့တွေကလည်းမေးပါတယ်ရှင်းလင်းခရိုင်ကပြောတာကအဲ့ဒါကကျန်းမာရေးဌာနနဲ့ဆိုင်တဲ့သူပြောဆိုဖို့မရသေးဘူးဆိုတဲ့အကြောင်းပဲပြောသွားပါတယ်ခင်ဗျ
နိုင်ငံတကာရေငုတ်သမားတွေနိုင်ငံတကာကယ်ဆယ်ရေးသမားတွေကအခုနားနေတယ်ဆိုတော့မနေ့ပြန်အလုပ်ပြန်စနိုင်မှာလား
ကလေးတွေကိုကယ်ဆယ်ရေးအဖွဲ့ကတော့လုံးဝပြန်နားနေပြီလို့ကျွန်တော်သိထားတယ်ဆိုတော့မနေ့ကမှ 9:20 အချိန်ယူခဲ့အောက်ဂျီဂျင်ဘူးရှာတာတွေကျူရန်တွေ့တာတွေနဲ့လုပ်ငန်းရှင်ကိုအကောင့်တွေပေါ်ဖို့သူတို့ရဲ့စီမံထားတဲ့ဟာတွေနေရာတကျဖြစ်ပြီး ready ဖြစ်ပြီဆိုရင်တော့ဒီဖွဲ့ကထပ်ဝင်သွားပြီးကျန်တဲ့အတူအားလုံးကယ်ထုတ်မယ်ဆိုတာမျိုးကျွန်တော်သိထားပါတယ်ခင်ဗျာ
ဒါကတော့ Network Media Group ဥဆောင်ညွှန်ကြားရေးမှူးဦးအောင်မိုးမြင့်ကိုခုကြောင်းတွင်ဆက်သွင်းမိမင်းတင်ပြခဲ့တာဖြစ်ပါတယ်။သောရရှင်များခင်ဗျာ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတရားရုံးကတရားဝင်ဆွဲချက်တင်လိုက်တဲ့အတွက်မြန်မာနိုင်ငံသတင်းလွတ်လပ်မှုတိုးတက်ရေးအတွက်မျှော်လင့်ချက်ပို့ပြီးတော့အားနည်းသွားပြီလို့တုံ့ပြန်ချက်တွေထွက်ပေါ်နေပါတယ်။အခုလိုဆွဲချက်တင်လိုက်တဲ့အတွက်သတင်းသမားတွေသတင်းမီဒီယာအလုပ်ကိုလွယ်လွယ်ကူကူမလုပ်ထိုင်အောင်ဆောင်ရွက်လိုက်တာလို့ Writer သတင်းတော်တွေကလည်းတုံ့ပြန်ခဲ့ပါတယ်။အပြည့်စုံကိုမတ်စုမြန်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။
စကမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေကိုစုံစမ်းရင်းနဲ့ဖမ်းဆီးခံခဲ့ရတဲ့ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြောက်ပိုင်းခရိုင်တရားရုံးကဆွဲချက်တင်ဖို့ဇူလိုင်လ9ရက်နေ့ကဆုံးဖြတ်ခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလ12ရက်နေ့ညရဲကဖမ်းဆီးထားတဲ့သတင်းတော်တွေကိုမောင်တော်ခရိုင်မှာဖြစ်ခဲ့တဲ့နယ်မြေရှင်းလင်းမှုဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေးရှိတယ်လို့ဆိုပြီးမြန်မာနိုင်ငံလျှို့ဝှက်ချက်များအဥပဒေပုံမှန်3/1ကငယ်နဲ့ဆွဲချက်တင်ခဲ့တာပါ။သတင်းတောက်တွေကိုအခြေအမြစ်မရှိဘဲဆက်လက်ဖမ်းဆီးထားဖို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုအလွန်အမင်းစိတ်ပျက်တယ်လို့ Writers သတင်းဌာနရဲ့ဥက္ကဋ္ဌလည်းဖြစ် Editor ချုပ်လည်းဖြစ်တဲ့ Steven J. Adler ကကြေညာချက်ထုတ်ပြန်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာသူတို့ရဲ့သတင်းတောက်အလုပ်ကိုတီးကြားလွတ်လပ်ဗတ်မလိုက်ပဲဆောင်ရွက်ခဲ့တာသာဖြစ်ပြီးတရားဥပဒေကိုချိုးဖောက်ခဲ့တဲ့အမားတစုံတရာလုပ်ခဲ့တယ်ဆိုတဲ့တတ်သိအထောက်အထားလည်းမရှိဘူးလို့ကြေညာချက်ထဲမှာဖော်ပြပါတယ်။ဒါအပြင်တရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်သတင်းလွတ်လပ်ခွင့်နဲ့တရားဥပဒေစိုးမိုးရေးရရှိအောင်ဆောင်ရွက်မယ်ဆိုရဲမြန်မာအစိုးရရဲ့ကတိအပေါ်အကြီးအကျယ်တန်တရားဖြစ်စရာရှိတယ်လို့ Writers သတင်းဌာနရဲ့ဥက္ကဋ္ဌ Steven J. Adler ကပြောကြားခဲ့ပါတယ်။သတင်းထောက်တွေကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်စိုးရိမ်တယ်လို့ကုလသမဂ္ဂတွေ့ရမှုချုပ် Antonio Guterres ရဲ့ပြောခွင့်ရအမျိုးသမီး Iri Kaneko ကလည်း VOA မြန်မာပိုင်းကိုပြောပါတယ်
။ We remain concerned at the arrest and continued detention of the Reuters journalist.
ရက်ကျသတင်းထောက်သူဦးကိုဆက်လက်ဖမ်းဆီးထားမှုနဲ့ပတ်သက်လို့ကုလသမဂ္ဂကစိုးရိမ်မကင်းဖြစ်ပါတယ်။သူတို့နှစ်ဦးကိုပြန်လွှတ်ပေးဖို့အတွင်းမှုချုပ်ကလည်းထပ်ခါတည်းလဲတောင်းဆိုထားပြီးဖြစ်တယ်လို့လွတ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းရယူခွင့်တို့ကိုမြန်မာအာဏာပိုင်တွေအနေနဲ့လေးစားလိုက်နာဖို့လေကုလသမဂ္ဂကတိုက်တွန်းပါတယ်။အခုရေးကြုံနိုင်လေကုလသမဂ္ဂအနေနဲ့ဒီကိစ္စကိုအထူးဦးစားပေးတင်ပြသွားမှာဖြစ်ပါတယ်။
သတင်းတောက်တွေကိုဆွဲချက်တင်လိုက်တာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအကြီးအကျယ်ဆုပ်ယုပ်မှုဖြစ်စေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးကလည်းတုံ့ပြန်ပါတယ်။သတင်းတောက်တွေဟာပြည်သူတွေကိုသတင်းတွေသိအောင်လှုပ်ပေးနေသူတွေဖြစ်ရုံမကခေါင်းဆောင်တွေတာဝန်ယူတာဝန်ခံမှုရှိအောင်လှုပ်ပေးနေသူတွေဖြစ်တာကြောင့်သတင်းတောက်တွေကိုမတရားပြစ်မှတ်ထားချိမ့်ချောက်တာအပြစ်ပေးတာမျိုးဘယ်တော့မှမလုပ်သင့်ဘူးလို့တပ်အမတ်ကြီးနီကီဟေလီကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်အပေါ်စိတ်မကောင်းစိတ်ပြက်ရတယ်လို့အမေရိကန်နိုင်ငံသားရေးဌာနကလည်းထုတ်ပြန်ပါတယ်။သတင်းလွတ်လပ်မှုအတွက်နောက်ပြန်လှည့်တဲ့ခြေလှမ်းဖြစ်ပြီးမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုအပေါ်မှာမေးခွန်းထုတ်စရာဖြစ်လာတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူ Heather Newart ကကြေညာချက်ထဲမှာပြောကြားထားပါတယ်။နယူးယောက်မြို့အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကလည်းပြင်းပြင်းထန်ထန်ဝေဖန်ပါတယ်။CPJ ရဲ့အာရှရေးရာအစီအစဉ်ညှိနှိုင်းရေးမှူး Steven Butler က Obviously,
we're very disappointed by the ruling. We think it's completely unjustified. The evidence presented at the trial really should have exonerated.
တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့စီပီဂျီကတိတ်ပြီးတော့စိတ်ပျက်မိပါတယ်။လုံးဝတရားမျှတမှုမရှိဘူးလို့ထင်ပါတယ်။တရားခွင်မှာတင်ပြတဲ့အထောက်အထားတွေအရာလဲသတင်းတောင်နဲ့ဦးစလုံးကိုပြန်ပြီးတော့လှုပ်ပေးတယ်ပါတယ်။မြန်မာအစိုးရအတွက်တကယ်ကိုရှက်စရာပါ။
CBJ ရဲ့ထုတ်ပြန်ချက်ထဲမှာလည်းလက်ခံနိုင်စရာမရှိတဲ့တရားရုံးဆုံးဖြတ်ချက်ကဥပဒေတွေတည်တည်ထောက်ထားတွေထက်နိုင်ငံရေးအရာဆုံးဖြတ်တယ်ဆိုတာအတည်ပြုလိုက်တာပဲလို့ပြောကြားထားပါတယ်။သတင်းလွတ်လပ်ခွင့်အပေါ်အကြီးအကျယ်တရားမှုရှိနေတဲ့ဒီအမှုကိုအာဏာပိုင်တွေအနေနဲ့အမြန်ဆုံးပတ်လည်ပေးဖို့လဲ CBJ ရဲ့အမိန့်တိုင်းလိုက်နာဆောင်ရွက်နေတာပြသနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတကာလူ့ခွင့်ရေးဆောင်ရွက်နေတဲ့
Amnesty International ဖွဲ့စည်းကတော့မြန်မာနိုင်ငံသတင်းလွတ်လပ်ခွင့်အမှောင်ဖုံးတဲ့နေ့ဖြစ်တယ်လို့တုံ့ပြန်ပါတယ်။Amnesty ရဲ့အာရှပစိဖစ်မူဝါဒရေးရာစီရုံးရေးမန်နေဂျာဖရန်စစ်ကိုဘန်ကော့စ်နေကဗီအိုအေမြန်မာပိုင်းကိုခုလိုပြောပါတယ်။
ကျူးလွန်တဲ့ပြစ်မှုတွေကိုစုံစမ်းမဲ့သတင်းတောက်တွေအတွက်ကြောချမ်းစရာဖြစ်သလိုစစ်တပ်ပေါ်ဝေဖန်မှုဓမ္မမဟုတ်အစိုးရရဲ့တာဝန်ခံကြောင်းသတင်းယူခြင်းသူတွေအတွက်လည်းကြောချမ်းစရာဖြစ်ပါတယ်။ဒီသတင်းတောက်နှစ်ယောက်ဟာထောင်ချောက်စင်ဖန်ခံခဲ့ရတဲ့ဒါဝန်ရဲ့ရဲတပ်ဖွဲ့ရဲ့တေလိုတပ်တွေကနေထွက်ဆိုထားခဲ့တာပါ။ဒါတောင်မှအခုလိုဆုံးဖြတ်တာကိုကြည်ချင်းအဖြစ်မြန
ရိုက်တာစတင်းတောက်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲချက်တင်လိုက်တာဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဘလောက်ဆိုးဝါးနေတယ်လဲဆိုတာပြသနေတဲ့အပြင်အစိုးရရဲ့ရက်စက်တဲ့လုပ်ရက်တွေကိုဖော်ထုတ်ဖို့ကြိုးစားနေသူတွေကိုနှုတ်ပေအရေးယူဖို့အစိုးရဘက်ကဘလောက်အစွမ်းကုန်လုပ်တယ်လဲဆိုတာပြသလိုက်တာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်ရှင်။မဆု
Tamaka Duka de Nasaya Mahamini Yung Kunine, Bengadish Asuya got looks on Yamakusu in Sisifu Layote Duka de Lidong Jo Shidwavi Lukula Tamaka Piovare, Pisumu Talking Mutaka Piopia Vivali Makia.
Bengadish Nangama Kolonire, Runja Duka de Banga, Golden Lakshi Melu, Kula Tamaka, Kaman Tabare, Ogola Naupai, Yakin Pinemio Bangani, Bengadish Nanga, Cossus, Pazago, Yola Jare, Runjaga, Kona Dangjo, Shiniraba. Drugo, Juna Gonga Sabi, Gui Chelletri, Chola Drain Gaukambo, Bangladesh Asurane, UNHCRO, Budre Losan Nijara Pipari, Agulu Chelletri, Susan Gauyu Mugani, Louis Sengo Pusu Nama Chedalo, Drudre Tauta Kaino Mushize, B, Agagwele B Nama Pidetre, Daha, Dego Zi Barelo, UNHCR Pioguia, Charlie Yaxdiga, Taujani, Geneva Gula Damaga Junjuga, Tanisa Shenembrema, Piobari.
The verification will play a key role in establishing refugees' identities and their declared places of origin in Myanmar.
ထောက်ထားလက်မှတ်တွေထဲမှာဒီဒုက္ခတွေဟာဘယ်သူပေါ်ပါဖြစ်တယ်သူတို့ဟာမြန်မာနိုင်ငံဘယ်နေရာကလာတယ်ဆိုတာတွေပါဝင်နေတာမဟုတ်လို့ဒီလက်မှတ်ကအဓိကကဏ္ဍမှာရှိနေပါတယ်တကယ်လို့အခြေအနေကောင်းလို့သူတို့တွေပြန်ဖို့ဆုံးဖြတ်တယ်ဆိုရင်လေဒီလက်မှတ်ကသူတို့သဘောနဲ့သူတို့နေရာပြန်ရေးအတွက်ထောက်ကူဖြစ်စေမှာပါဒါပြီးတော့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခတွေရဲ့အချက်လက ော့သူတို့ကိုအကူအညီပေးဖို့ကာကွယ်ပေးဖို့အစီအစဉ်တွေကိုချနိုင်မှာဖြစ်တယ်လို့ဝန်ဆောင်မှုတွေနှစ်ခါထပ်ပြီးတော့ပေးမိတာမျိုးကိုလည်းရှောင်နိုင်မှာပ
ါဒုက္ခတွေရဲ့ကိုယ့်ရဲ့အချက်လက်တွေကိုကောက်ယူရမှာအသက်12နှစ်အထက်ဒုက္ခတွေတဦးချင်းစီအတွက်မျက်လုံးမျက်စံနဲ့လက်ပေါ်ရလို့ဇီဝအချက်လက်တွေအပြင်ဓာတ်ပုံမှာရက်ယူပြီးဘယ်သူဘယ်ဝါဆိုတာကိုမှတ်တမ်းတင်မှာဖြစ်ပါတယ်အခုလိုပုံကိုယ့်ရဲ့အချက်လက်တွေရယူတဲ့အစီအစဉ်အပြီးမှာတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ UNHCR တို့ပူးတွဲထုတ်ပြီးတဲ့ဒီကပ်ပြားဟာခရက်ဒစ်အကျွေးဝယ်ကပ်ပြားအရွယ်ပလတ်စတစ်ကပ်ပြားဖြစ်ပြီးအချက်လက်တွေခိုးမယူနိုင်အောင်တည်တည်ချာချာစီမံထားတယ်လို့လည်း UNHCR ကပြောပါတယ်အချက်လက်ကောက်ခံဖို့အတွက်ရခြင်းပေးထားတဲ့နေရာကိုလာရောက်ပြီးအစ်စ်ခံသူပေါင်းဟာ4000ကျော်နေပြီလို့လည်း Mr. Yaxley ကပြောပါတယ
် Around 4200 refugees have been verified since the start of the exercise on 21st June
ဇွန်လ 21 ရက်နေ့ကနေပြီးတော့စီစီရေးလုပ်ငန်းတွေကိုစတင်ခဲ့တာအခုဆိုလို့ရှိရင်ဒုက္ခတွေပေါင်း 400 နှစ်လောက်ကိုစီစစ်ပြီးပါပြီဒီရက်ပိုင်းတွင်မုတ်တုံမိုးကတဲတဲမဲမဲရွာနေပေမဲ့အထောက်ထားကပ်ပြားရမယ်ဆိုတာကိုသိနေကြတော့စီစစ်ဖို့သူတို့ကိုရက်ချင်းပေးထားတဲ့အတိုင်းအများစုကလာနေကြပါတယ်ဒီလိုအချက်လက်တွေဘာကြောင့်ကောက်ယူလဲဘာတွေလုပ်ရမလဲဆိုတဲ့လုပ်ငန်းစဉ်ကိုဒုက္ခတွေတိလာအောင် UNHCR ကဒုက္ခတွေအတိုင်းဝန်းကြားမှာပြောဆိုကြံပေးတာပါဝင်လှုပ်ရှားမှုတွေကိုလုပ်ပေးခဲ့တယ်လို့ ဒုက္ခတွေကမတီတွေကလည်းဒုက္ခတွေတို့အတွက်ပေးထားတဲ့ရခြင်းတိုင်းသွားကြဖို့အတွက်နှိုးဆော်ပေးခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင် laptop, server, wireless router တွေနဲ့ကွန်ပျူတာအလွယ်တကူသုံးနိုင်အောင်လုပ်ပေးပြီးဇီဝအချက်လက်မှတ်တမ်းတင်တာတွေပုံနှိပ်တာတွေလိုစက်ကရီယာတွေနဲ့အတူဇီဝအချက်လက်ကောက်ယူတဲ့ software ကို UNHCR ကဖြန့်ဖြူးပေးခဲ့တာပါ။ဒါအပြင်ဝန်ထမ်း120က NGO ဖွဲ့တွေနဲ့အတူလက်တွဲပြီး ဒုက္ခသည်ရဲ့ကိုယ်ရေးအချက်လက်တွေကိုကောက်ယူပေးတာဖြစ်ပါတယ်။အခုလိုအချက်လက်တွေကောက်ယူတဲ့လုပ်ငန်းစဉ်မှာလူတွေ့မေးမြန်းမှုတွေလောက်ပါပြီးအထောက်အထားစီရင်စတမ်းတွေကိုပါကောက်ယူရတယ်လို့လဲ UNHCR ကပြောပါတယ်။ဟပ်ပုံနေလုပ်ငန်းစဉ်မှာလုပ်ရတဲ့အဓိကစိတ်ပိုင်းတစ်ခုအနေနဲ့ဒုက္ခသည်တယောက်ချင်းစီကိုလူတွေ့မေးမြန်းရပါတယ်။သူတို့လက်ထဲမှာရှိနေတဲ့မှတ်ပုံတင်တို့၊မွေးစင်းတို့၊လက်ထပ်စာချုပ်တို့ ကွာရှင်းစာချုပ်တို့လိုအထောက်အထားစာရွက်စာတမ်းတွေကိုပေးဖို့တောင်းရပါတယ်။အခုလိုအထောက်အထားရယူတဲ့အဓိကအကြောင်းရင်းကဘင်္ဂလားဒေ့ရှ်အစိုးရအဖို့သူတို့စီမှာဒုက္ခသည်ဘယ်နှယောက်ရှိနေလဲဒီဒုက္ခသည်တွေဘာလိုအပ်နေလဲဆိုတာကိုသိရအောင်လုပ်ပေးတာပါ။ဒီ
Rohingya ဒုက္ခသည်တွေနေရပြန်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေး UNDP အဖွဲ့တို့နဲ့မြန်မာအစိုးရကြားမကြသေးခင်ကမှ MOU နားလည်မှုစာချုပ်လှကိုရေးထိုးခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပါဘူး။ဒီစာချုပ်လှထဲမှာပါဝင်တဲ့အကြောင်းအရာပြေဆုံးကိုတယ်ဝင်မထုတ်ပြန်သေးပေမဲ့ Mr. Yexley ကတော့ဒါဟာဒုက္ခသည်တွေနေရပြန်ရေးအတွက်အခြေအနေတိုးတက်လာအောင်လှုပ်ဆောင်ရေးမှာအရေးပါတဲ့ပထမခြေလှမ်းဖြစ်ကြောင်းပြောပါတယ်။ဒေါက်ခင်မျိုးတက်ပါခင်ဗျာ။
ထိုင်းနိုင်ငံဘက်ကအခြေအနေတစ်ခုကိုဆက်ပါမယ်။ကာလာတန်ဘူးထိုင်းပန့်ဝီတန်ပေါင်း900ကျော်တန်ဖိုးရှိတဲ့မြန်မာနိုင်ငံပဲချန်းဝတ်ဒီတာတောင်ပိုင်းထုတ်စိတ်ကြွဆေးပြားလေးသန်းနီးပါးကိုထိုင်းနိုင်ငံတွင်မှဖမ်းဆီးရမိခဲ့တဲ့အကြောင်းထိုင်းမှုရဲ့ထိန်းချုပ်ရေးအဖွဲ့ကဇူလိုင်လ9ရက်နေ့ကသတင်းစာရှင်းလင်းပွဲကိုတော့ရဲဘော်ချုပ်ကြီးချက်လန်ကရက် စီရီဘိုရာခန်ကဥဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်။ကိုတလုံးတစ်စိတ်နဲ့စိတ်ကြွဆေးကြပေါင်း33ကျော်နဲ့တူအိုက်စ်လုတ်ခေါ်တဲ့မူရစီ10ကီလိုကိုထိုင်းနိုင်ငံအယုဒ္ဓယာမြို့နယ်အန်ထောင်းရက်ကွက်နဲ့ဘန်ကောက်မြို့လက်စီရက်ကွက်တွေကနေဖမ်းဆီးမိခဲ့တယ်ဆိုပြီး ရဲဘော်ချုပ်ကြီးကပြောပါတယ်။ဒီထက်မှာမူရစေဝါနဲ့ပတ်သက်လို့တရားခံ၄ဦးကိုဖမ်းဆီးမိခဲ့ပြီးမူရတရားခံ၄ဦးထဲမှာထိုင်းနိုင်ငံသား၃ဦးနဲ့လာအိုနိုင်ငံသား၁ဦးပါဝင်တယ်လို့ဆိုပါတယ်။အယုဒ္ဓယာမြို့မှာနေထိုင်နေတဲ့လာအိုနိုင်ငံသားနိုင်ဘောကိုအိုင်းတစ်ကိုတစ်အထူးရဲတပ်ဖွဲ့ဝင်တွေကဇူလိုင်လ9ရက်နေ့ကမူရစေဝါဝယ်ယူဟန်ဆောင်ပြီးစိတ်ကြွဆေးကြား2သိန်းဝယ်ယူမ ဝူရစီဝါလက်လီဖြန့်ကြည့်နေသူစိတ်ကြွစေတိုင်းနိုင်ဆုံးချိုင်းဟာအခုဖမ်းမိတဲ့စိတ်ကြွစေသားတွေကိုအယုဒ္ဓယာမြို့နယ်အန်ထောင်းရက်ွက်အတွင်းကနေအိမ်ခန်းတစ်ခုမှာခွဲပြီးဖတ်ထားတာဖြစ်တယ်လို့လဲဆိုပါတယ်။ကာလတန်ဖိုးအဖြစ်ဘန်ဝေတန်ပေါင်း900ခွန်းစေကျော်တန်ဖိုးရှိတဲ့စိတ်ကြွစေတွေဟာဝါတောင်ပိုင်းထုတ်ဝူရစီဝါတွေဖြစ်တဲ့အကြောင်းရွှေတတိကံဒေသကနေတဆင့်ထိုင်းန
ဒီနေ့ကျွန်တော်တို့ရဲ့အင်္ဂလိပ်မနက်ဖြန်အစီအစဉ်ကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ VOA ကိုဝေဖန်အကြံပြုစာရေးသားပေးပို့လို့တည်တည်ချင်းတောင်းကျင်ကြရဲဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ VOA
မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနက်ပိုင်း 6:00 နာရီကနေ 9:00 နာရီအထိ 92 မီတာ 32 40 48အပြင်
ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တွရချင်းတို့နားဆင်နေကြတာကတော့ VOA မြန်မာဘန်းရဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 52တို့ပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြပေးမှာဖြစ်သလိုမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါ။အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
ကိုယ်နိုင်ငံမှာပတ်ပြီးတော့ဒီဘက်ကထောက်တဲ့စီကကိုယ်နိုင်ငံမှာမဖြစ်သေးတော့လေအဲ့ဒါကိုဖြစ်စေချင်တာပေါ့ဗျာဖြစ်ဖို့တော့လည်းမှန်ကြောင်းတော့ကြာဒီ
ဒါကတော့စီဝါရေးကဏ္ဍအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါအဲ့ဒါအပြင်တုတ္တဆုံရင်အမေရိကန်တခွင့်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာကိုကောက်နှုတ်တင်ပြပေးပါမယ်စီမံဘဏ္ဍာဝန်ကြီးအစ်စ်ဖြစ်တဲ့ဦးစိုးဝင်းဟာမြန်မာနိုင်ငံရဲ့စီးပွားရေးပြန်လည်လှုပ်ရှားလာအောင်စတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းဒါရီချင်းရေးသားထားတဲ့ဆောင်းပါးကိုဘန်ကောက်ပို့သတင်းစာရဲ့စီးပွားရေးခန်းနာမှာဖော်ပြထားတာဖတ်ရှုရပါတယ်။ဝင်းကြီးဖြစ်တာဝန်ခန့်အချင်းခံရတာနှစ်လတောင်မပြည့်သေးတဲ့အချိန်အတွင်းမှာပဲနိုင်ငံစီးပွားရေးဖွံ့ဖြိုးအားကောင်းလာစေရေးအစိုးရရဲ့ကြိုးပမ်းမှုတွေအတွက်ထင်သာမြင်သာရှိတဲ့လှုပ်ဆောင်မှုတွေကိုမြင်တွေ့နေရပါတယ်။သူဟာအစိုးရရဲ့စီးပွားရေးမူဝါဒတွေကိုထိထိရောက်ရောက်နဲ့အတက်ဝင်လာအောင်ပြုလုပ်ဖို့ပိုင်းဖြတ်ထားတယ်လို့အစိုးရတွင်ကကြားရတဲ့သတင်းစကားတွေအရသိရတယ်လို့ဆိုပါတယ်။ကာလရှည်ကြာစောင့်စားနေခဲ့ရတဲ့ကုမ္ပဏီများဆိုင်ရာဥပဒေဟာရှေ့လာမှာစတင်ပြီးတော့တက်ရောက်မှုရှိတော့မှာဖြစ်တယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်လိမ့်မယ်လို့အစိုးရကမျှော်လင့်ထားပါတယ်။ဘဏ္ဍာရေးနဲ့ဆိုင်တဲ့ပြဿနာတွေဖြစ်ပြီးဘဏ်တောင်ပြိုလဲသွားနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေကနေပတ်ပြောက်သွားစေဖို့နဲ့တည်ငြိမ်မှုရှိစေဖို့အတွက်ဗဟိုပိုင်ဥက္ကဋ္ဌရဲ့တက်တန်းကိုလည်းနောက်ထပ်၃နှစ်ထပ်တိုးလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံရဲ့စီးပွားရေးဟာတိုးတက်မှုမရှိဘဲဖြစ်နေခဲ့သလိုယုံကြည်စိတ်ချမှုနဲ့ကင်းမဲ့နေပြီးလာပေါင်းအတန်ကြာကလေးကအစိုးရအနေနဲ့ခေါင်းဆောင်မှုမပေးနိုင်ဘူးဆိုပြီးစီးပွားရေးအတန်းဝန်းကပြစ်တင်ဝေဖန်တာကိုခံရတာပါ။စီးပွားရေးအကြောင်းကိုလည်းကောင်းကောင်းနားလည်သလိုနိုင်ငံတကာအတွေ့အကြုံလည်းရှိပြီးနာမည်ပြက်ကင်းတဲ့ဦးစိုးဝင်းကိုစီမံဘဏ္ဍာဝန်ကြီးအစ်စ်ဖြစ်ခန့်လိုက်တဲ့အပေါ်မှာအများကကြူဆူကြပါတယ်။မြန်မာနိုင်ငံဟာနိုင်ငံသားယင်းနီမြုံနံသူတွေကိုဆွဲဆောင်နိုင်မှုအတွက်အားကျိုးမှန်တဲ့ကြိုးစားဖို့အချိန်ရောက်နေပြီဖြစ်ပါတယ်။လက်ရှိအခြေအနေကတော်တော်ဆိုးရွားနေပြီးလက်ရှိဘန်ဒါနှစ်ရဲ့ပထမနှစ်လနိုင်ငံတခြားကတရက်ယင်းနီမြုံနံမှုဟာအမေရိကန်ဒေါ်လာတန်း100သာရှိပြီးလွန်ခဲ့တဲ့နှစ်ဒီကာလအတွင်းတုန်းကဆိုရင်ဒေါ်လာတန်း900ရှိခဲ့တယ်လို့ယင်းနီမြုံနံမှုနဲ့ကုမ္ပဏီများအုပ်ချုပ်ရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောဆိုထားတာကိုလည်းရေးသားထားပါတယ်။ယင်းနီမြုံနံမှုအများစုဟာအာဆီယံတရုတ်ကိုရီးယားဂျပန်နဲ့ဟောင်ကောင်စတဲ့နိုင်ငံတွေကဖြစ်ပါတယ်စင်ကာပူကတော့အများဆုံးယင်းနီမြုံနံသူဖြစ်ပြီးငွေအများဆုံးထည့်ဝင်တာကတော့တရုတ်ဖြစ်ပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာအရေးပြဿနာကြောင့်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေခံရပြီးဒီကိစ္စကြောင့်လည်းနိုင်ငံရခြားကယင်းနီမြုံနံမှုတွေပေါ်တက်ရောက်မှုတွေဖြစ်ရပါတယ်မကြခင်အနာဂတ်ကာလအထိတော့နောက်နိုင်ငံတွေထံကယင်းနီမြုံနံမှုတွေတိတ်ပြီးတော့မျောလင်းလို့မရသေးဘူးလို့ဦးအောင်နိုင်ဦးကပြောပါတယ်။ကုမ္ပဏီများဥပဒေကြောင့်အခြေအနေတွေပိုကောင်းလာလိမ့်မယ်လို့အကောင့်ဘက်ကမျှော်လင့်ကြောင်းစသဖြင့်လည်းရေးသားထားပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူမှုတွေချမှတ်ဖို့တောင်းဆိုတဲ့အကြောင်းကိုတော့ HRW လူခွင့်ရေးဖွဲ့ကြီးကတောင်းဆိုထားတာကို HRW.org online မှာပေါ်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံအတွင်းစိုးရိမ်ပွဲကောင်းတဲ့လူခွင့်ရေးချိုးဖောက်မှုတွေစိုးစိုးရွားရွားကျူးလွန်ခဲ့တဲ့စစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားပြီးတော့ပြုလုပ်တဲ့ဒဏ်ခတ်အရေးယူမှုတွေပြုလို့ရေးအမေရိကန်လွှတ်တော်ကနေဥပဒေပြဋ္ဌာန်းတဲ့အကြောင်းအစိုးရမဟုတ်တဲ့လူခွင့်ရေးအဖွဲ့45ဘုတ်နဲ့အတူ HRW လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကလွှတ်တော်အမတ်စုစုပေါင်း400ကျော်ဟာမ Nima Sedaga, Julone, Yazwe Muri, Dread Tio de, Ye Muri, Chaman Food, Dread Luane Visuragu, the board together Vifijang, HRW, for ye, Asha ye, Sanya, so all ye, GK, John Siftonga, Yosuare. Congratulate Nine, Pintane, Danka, Ye Mu Sanya, Uri Jango, Di Pivo Dread, Tamara, Emiro, Soya Tango, Povo, Luane Jang Sadapin, Yida Tawarekma.
နှစ်သက်ရာစုတွင်တတိယကျင်းစီဝေးကိုအခုလာမယ့်ဇူလိုင်လ၁၁ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိငင်းချမ်းရေးဖြစ်စဉ်ပေါ်မျိုးဆက်သစ်လူငယ်တွေရဲ့အမြင်သဘောထားတွေကိုဇူလိုင်လ၁၁ရက်အင်္ဂါညတရားလီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတရားရိုက်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီကြိုတင်ပေ info@voanews.com facebook ဆောင်ရနာက voa burmese news ဖြစ်ပါတယ် voa ရဲ့အင်္ဂါညတရေလီလိုင်းအစီအစဉ်ကကြိုးပါပါခင်ဗျာ
ပါဝင်ပြီးတော့ဆွေးနွေးလို့တွေ့ဒီကနေ့ည9:00မှတိုင်ခင်VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဂျန်တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာပါဒီကနေ့မနေ့တင်ပြမယ်
idiom အသုံးကgive a run for the money ဖြစ်ပါတယ်စာလုံးပေါင်းကကြီးအိုင်ဗီအီဂစ်ကပေးတာအေကတခုရူအန်ရန်ကပေးတာအက်အိုအာဖော်ကအတွေ့တီအက်အီသီအမ်အိုအန်ယူအိုင်သမန်နီကငွေဆိုတော့စကိုက်ခုံးရဲ့တိုက်ရိုက်ဒီပဲကတော့ငွေအတွေ့ပြေးပြရတာပေါ့ဒီအသုံးစင်းတဲ့လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်ပြိုင်မြင်းတွေပေါ်လောင်ကြီးထိုးကြရင် အဲ့ဒီလောင်းသူတွေနေနဲ့ပတ်စံရင်ထားတဲ့မြင်းကိုအနိုင်ကျစေခြင်းရတာကတော့ဓမ္မတာပါမြန်မြန်လောင်းကြီးပေးလေအဲ့ဒီမြင်းကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေအောင်ကိုမြင်းကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီ။အီဒီယမ်အသေးပဲကလည်းအလားတူပါပဲ။နေစဉ်ဘဝမှာတစ်ခုခုအတွက်ရှင်ပြန်ရတော့မင်းဆိုရင်အရေးချင်းရှိရလူနဲ့ရှင်ပြန်ရမယ်ဆိုရင်မင်းရဲ့စူးစမ်းရတာကိုဆိုလိုတာ
a very smart politician. I think she can give other politicians a run for the money.
Duga, Tiku, Temyate, Nangaidmat Ubabe. Tune, Shinjan Hambua, the Chan Nangaidmani, Tiku, Josa Jayama Pipare, Lutibi Yabari.
She's a very smart politician. I think she can give other politicians a run for the money.
Nizimbuama, the cuckoo dwe, Shimbiangaro Missouin, ye chinchier lune, Shimbianga Missouin, Mene Josayarago, idiom Adonia, Belu Piumle.
Give a run for the money.
Lupiolu Yavari, Eragaro, Diginimine, Jimbia Gede, idiom Adome Pipari.
နာနေခင်အင်္ဂလိပ်စာတင်ကားစီစဉ်ကိုနားဆင်ကြရပါအခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးမှာမဟုတ်စီးပွားရေးကဏ္ဍကိုကြားကြပါမယ်မြန်မာနိုင်ငံကကြောက်မြင့်ရနာတွေကိုကုန်ကြမ်းအဖြစ်ရောင်းချနေတဲ့အဆင့်ကနေကြော်ပြီးတော့ကုန်ကြော်အဖြစ်ထုတ်လို့ရောင်းချရေးမှာဝယ်လို့သူတွေချိန်နှစ်တက်တက်လက်ရည်တီထွင်ရောင်းချနိုင်မှုအားနည်းနေသေးတယ်လို့မြန်မာကြောက်မြင့်အတင်းရဲ့ဒုတိယဥက္ကဋ္ Anaw nai ngani ga la du ri yi jo ka ro ne de de lu so ba de di chang aku tadin pat ye si wa yi ka na ma apai te phin ne ku so win lan ga tin pya tha ra ko na sin ma khya
ဒီတော့မှာကျင်းပသွားတဲ့ဒီ55ကျင်းမြောက်ရနာပြပွဲအကြောင်းလေးမေးချင်တာပါဟု
တ်ကဲ့ပါဗျာ
ဟုတ်ကဲ့ဆိုတော့ဒီစီးရင်နေမှာသိရတာတော့ရောင်းရငွေကယူရိုတန်400ကျော်ရှိတယ်ပေါ့နော်
425တန်း425တန်းမှာ6600ယူရိုပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ဒါဟာအရင်နှစ်တွေကတည်းကဆိုင်ကျွန်တော်တို့ရောင်းရနှုန်းကအနည်းလာသလားများတော့ဟိုဟာလျော့သွားသလားဘယ်လိုပြောလို့ရမလဲခင်ဗျာ
ပုံမှန်ထဲတော့ခါးလမ်းရောင်းရငွေထဲတော့အမောက်နည်းတယ်ဟုတ်ဒီကြက်ပေါ်မနစ်ကဆိုရင်ကျော်50ကျော်ရောင်းတာဟုတ် ဟုတ်ကဲ့အဲ့တော့ဝင်နေဝင်ပြရအဲ့လိုတန်း95ကျော်လုံးဝင်လို့လေအဲအကျန်းကြီးဆိုရင်တော့80%လောက်ဝင်ရပါတယ်အခုဒီပွဲကမှန်ပြောမှာစက်ကြည့်လဲနည်းနည်းတော့တယ်ဆိုပြီးတော့ရောဂါလည်းအများကြီးတင်လို့မရဘူးလေလောလည်းကတ်တာထားတာပေါ့တော့ရေချောင်းအောင်ရတယ်ပြင်ရတယ်ပေါ့နော်အဲတော့ဒီပွဲကလည်းအရင်တော့ကောင်းတာနေသွားတယ်ပေါ့နော်အဲ့ပုံမှာအခုကျွန်တော်ကလေးရနေနဲ့95%လောက်ဝင်ချောက်ဆိုတာညောလေးပ
ဟုတ်ကဲ့ခင်ဗျပြီးခဲ့တဲ့နည်းနည်းသုံးနှစ်လောက်ခရီးကစပြီးတော့ဒီကျွန်တော်တည်ရသလားပေါ့နော်ဒီမြန်မာအကြောင်းနဲ့ပြပွဲတွေကုန်ကျန်းနေနေစဉ်လောက်တာအပြင်ကိုကုန်ကျော်တယ်တွေလည်းလုတ်ပြီးတော့ပြတာရောင်းချဖို့ဒီဟိုမြန်မာနိုင်ငံဟိုပါပေါ့အစိုးရဘက်ကစီစဉ်နေတာတွေရှိတယ်လို့ကျွန်တော်တို့ကြားပါတယ်အဲ့ဒီဟာကတော့
ပဲလိုမျိုးအခြေအနေရှိသွားပြီလေခင်ဗျာဟုတ်ကဲ့ပါမှန်ပါတယ်ကြာနောက်ပိုင်းကရိုင်းတွေရောင်းတာကိုပြည်သူထိနေတဲ့သဘောတော့ရှိတယ်ပြီးတော့အချောတဲ့တူဥစားပေးပြီးတော့ပြင်ထိုင်လာကြဗျာအဲ့တော့ကျွန်တော်တို့မှာအခက်အခဲကကျွန်တော်တို့ရဲ့လက်ရာကဒီဟိုဘူးတွေပါဒီကြောက်စင်းဘူးတွေပါလက်ရာကြတော့ဒီအကျိုက်ဖြစ်ဖို့လိုတာပေါ့နော်အခုအချောတဲ့ဒီထောက်ရောင်းနေဆိုတာအမှန်တကယ်တော့လက်ဝဲနာလေး တော့တကယ်ဟိုဟာကြီးတော့မဖြစ်သေးပါဘူးကြာပြီးပြီးတော့ဟုတ်ကဲ့
ဟို
အရင်ဆုံးအရင်ကြီးတွေရောင်းတာများပါသေးတယ်ဟုတ်ကဲ့ပြောတယ်နောက်ပိုင်းတော့အခုဒီဒီတမ်းနေမှာရောင်းရလုပ်ငန်းနဲ့ဒီအတင်းတော့အမြဲတိုင်နေတာပေါ့လေဟိုအရင်ကိုပြည်ပြည်ရှော့မယ်ရောင်းတာကိုချောတဲ့ကိုဥစားပေးမယ်ဆိုရကျွန်တော်ကချောတဲ့လာတင်ခဲ့ပြီဆိုရင်သင်တော့ဟိုပြေးပြေးနဲ့မကတ်တော့ဘူးပေါ့နော်အဲ့လိုတော့လုပ်နေပါရှင်လား
ဆိုတော့အဲ့ဒါနဲ့တပါတယ်ပထမရွေချက်ကတော့အချောတဲ့တွေလုတ်ချင်းအပြင်အလုတ်ကန်နေလဲပို့ပြီးဖန်တီးပေးပြီးသားဖြစ်မယ်ဆိုတော့ရွေချက်လည်းတပါတယ်ပါသွားတယ်ပေါ့နော်အဲ့လိုဖြစ်မှာပေါ့လူတွေလည်းအလုတ်ပို့ရမယ်ဆိုတဲ့ပုံစံမျို
းဟုတ်တယ်ခင်ဗျအဓိကတော့အဲ့ဒါကိုကျွန်တော်ကယူရတာဘာလို့လဲဆိုတော့ကိုယ်နိုင်ငံမှာထွက်ပြီးတော့ရွေချက်ကအချောတဲ့စီကကိုယ်နိုင်ငံမှာမဖြစ်သေးတော့လေအဲ့ဒါကိုဖြစ်စေချင်တာပေါ့ဗျာဖြစ်ဖို့တော့လည်းမှန်ကြောင်းတော့ဗျာဒီတောင်းမြေနဲ့ရောင်းရလုပ်ငန်းတစ်ခုတည်းနဲ့ဒီကျွန်တော်ဝန်ကြီးဌာနတစ်ခုတည်းနဲ့လုပ်လို့မရပါဘူးအခက်ခဲကပါပါတယ်ဗျာဟိုနိုင်ငံသားဒီထိုင်းတို့ဒီပြည်ကြီးဒီဖြင်းတို့ကွန်ဂျုံဒီနဲ့ဖြင်းဆုံးမျိုးတို့ကဖြစ်ပေါ်နေတဲ့ဒီဈေးဝယ်ရဘလောက်ကြီးမားလဲဆိုတာကိုတွက်လိုက်တဲ့ခါကျရင်ဒီသူတို့ဒေတာအနာပိုင်းတွေဒီအစုအဝေးကဒီအများကြီးဈေးဝယ်ပုံပြောင်းတက်ဖို့ရအပိုင်းတွေဆက်တဲနေတဲ့အပိုင်းတွေရှိပါတယ်ညာကျွန်တော်မှလည်းအဲ့ဒါအနိုင်လောက်ရမယ်အဲ့တော့တလောအောင်စီးပွားရေးမူဝါဒနဲ့ပတ်သက်တဲ့လူကြီးကနေတော့စကားပြောမိတယ်လေဒီကကျွန်တော်ကပြောတာကထိုင်းမှာကြားတဲ့ကြောင်းငင်လာရောင်းဝယ်ဈေးဝယ်ကအများကြီးမားတဲ့စိတ်မကောင်းကြတယ်အဲ့ဟုတ်တယ်လေအဲ့တော့မူဝါဒတွေကိုပြင်ပေးပါလို့အခုလက်ထက်မှာနည်းနည်းလေးလုပ်ပေးပါခဲ့တာလေလို့ဒီကဒီကြောင့်နဲ့ကဈေးကြီးဒီထဲမှာဖြစ်ဖို့ဖြစ်ရမယ်ဆိုတာဒါကျွန်တော်ကနားလည်ပါလေဒါပေမဲ့ဒီကြောင့်ကိန်းမှာဖြစ်တဲ့မူဝါဒတွေဖြစ်ဖို့ကနိုင်ငံခြားတိုင်းလာရောင်းဝယ်ဖောက်ကြဖို့ပြင်ပို့ရတော့ဒါကိုလို့စီးပွားရေးမူဝါဒနဲ့ဆိုင်ပါတယ်လို့ကျွန်တော်တင်ပြထားတယ်ဗ
ျဟုတ်ကဲ့ဟောဆောဆောကဥစ္စာဘုခံပြောသားထဲမှာပါပါတယ်ဒီဟိုကုန်ပစ္စည်းအချောတွေတွေလုပ်ရောင်းတဲ့နေရာမှာမြန်မာနိုင်ငံကတရုတ်အကြိုက်တွေလုပ်ပြီးရောင်းဖို့ဆိုတာဆိုတော့အခုဒီနေ့လာတဲ့ကုန်တယ်တွေထဲမှာဟိုလာဝယ်ကြတဲ့ဒီအဝယ်လက်တွေပေါ့နော်အဝယ်လက်တွေထဲမှာရောတရုတ်နိုင်ငံသားတွေပဲများနေတော့မှလားခင်ဗျာအများစုကအရင်နှစ်တည်းကလည်းတရုတ်နိုင်ငံကလာကြတယ်ဆိုတာပဲကြားခဲ့ရတော့အခုလက်ရှိမှာလည်းဒီနေ့မှာလည်းတရုတ်ကပဲပုံများတယ်ဆိုတဲ့သဘောလားခင်ဗျာ
ဒီနေ့ကကုန်တယ်လာတာများတယ်အလုံးပေါင်းဒီစီးပွားရေးပါဒီ900လောက်ဖြစ်သွားတယ်ခိုင်းတဲ့ပုံများပါတယ်အဲ့မှာအများစုတော့အခုရက်စက်စင်းဝယ်တဲ့ပုံပုံများတော့တရုတ်ပြည်ကတော့ရခိုင်နှုန်း90နဲ့300ခန့်တော့တွေ့ပြဖြစ်ပါတယ်
ဥရောပတို့ဒီအမေရိကတို့ကလာတဲ့ကုန်တယ်အရေးတော့ရေပူရပေါ့နော်ဟိုသူတို့ကတော့အရင်နှစ်တည်းဆိုင်အတိုးအလျှောက်ဘယ်လိုရှိလဲခင်ဗျာအစိတ်ဝင်စားမှုပုံများလာသလားဘာလို့ဆိုမြန်မာနိုင်ငံပွင့်လင်းလာပြီးအေးဆိုပြီးတော့ဟိုနိုင်ငံတကာမြန်မာနိုင်ငံပေါ့မျက်စိကျနေတာလည်းရှိတယ်လေဆိုတော့ကြောင်းမြေရတာလုပ်ငန်းဘက်မှာကောအဲ့လိုပဲအနောက်နိုင်ငံတွေဘက်ကဝင်တဲ့လူတွေပုံများလာပြီလားတဖြည်းဖြည်းနဲ့
မများသေးခင်ဗျာဒီနှစ်ကအမေရိကအတော့ဒီတစားရောက်လာတယ်သူတို့တစားကြည့်ပါတယ်ဒီကိလေဖတ်ဖတ်ပြစားလာကြည့်တယ်အဲ့ဒါလည်းကြည့်ရတယ်အဓိကတော့ကြောက်ခင်မြေပြည်ကြီးအားဖြစ်တယ်ကြောက်မြေဒီထိုင်းအားဖြစ်တယ်ပလဲဒီဂျပန်ဖြစ်ပါတယ်ဂျပန်နဲ့တရုတ်ဟိုဒီကိုဂျပန်နဲ့ဒီထိုင်းပေါ့နော်ဒီပလဲရတော့လေအများအဓိကအများစုကြတာပါဒါပေမဲ့ဒီဒီနိုင်ငံအလုံးနိုင်ငံပေါင်းဟို12နိုင်ငံတော့အဲ့ဒါလာပါတယ်ခင်ဗျာဒီပြောရလေ
ကျွန်တော်အရင်နှစ်တင်မှာလဲသူတို့ရှေ့ကအကြံပြုတာတွေဟိုဖြစ်စေချင်တာပေါ့နော်အစိုးရဘက်ကလှုပ်ပေးစေချင်တာတွေဒီကြောက်မြေအာဒီလုပ်ငန်းပို့ပြီးတော့တွင်ကျလာအောင်အထူးသဖြင့်မြန်မာနိုင်ငံထဲမှာပဲပြနေတာလဲဆိုင်နဲ့နိုင်ငံတကာမှာလည်းလဲပြီးတော့တကယ်အကြီးသေးကောင်းတဲ့မြန်မာအကြောင်းမြေနာတွေတောက်စိမ့်မဲ့ဖြစ်ဖြစ်ပေါ့နော်တွင်တဲ့ပစ္စည်းတွေနိုင်ငံတကာဈေးကွက်ထဲကိုထိုးဖောက်နိုင်အောင်လုပ်ဖို့အတွက်ကဟိုအစိုးရအနေနဲ့
ဟိုဘာတွေများလုပ်ပေးခြင်းနဲ့လို့ဥစ္စာပုခံတို့ယူဆလဲဟိုပေါ့အစိုးရကိုအကြံပေးခြင်းနဲ့အချက်တွေဘာတွေများရှိလဲနှစ်ပိုင်းရှိပါသည်ကအရင်ရောင်းတာတော့ဒါပြည်တွင်းမှာပဲဖြစ်ရမယ်ကိုယ်ဟိုပြပမှာထွက်ပြီးရောင်းလို့မျိုးမဖြစ်သေးဘူးเนาะဒါပေမဲ့ဒီတမုန်ပြည့်ပြီးဒုတိယတက်ပြည့်ပြီးလုံးနေတာကြတော့ပြပမှာဒီရောင်းရောင်းဆိုင်တော်မျိုးများတော့ဒီနိုင်ငံကပြောက်ပဲရှိုးပွဲတွေဒေသတွ ကျွန်တော်ကဒီနေ့ရဒီတိုင်းကိုပြောပြအဲ့လိုမျိုးကျွန်တော်ဟိုဒီကောင်းလုပ်နိုင်ရမယ်နောက်တစ်ခုကခွန်စနစ်ပေါ့ခွန်စနစ်ကဒါခုလက်ရှိကတော့လုပ်ပြီးရတဲ့ခွန်စနစ်တော့မဆိုးပါဘူးဟိုဒီပေါ်လဲဒါပို့ပြီးတော့ကောင်းမွန်စင်တော့ဒါနည်းနည်းဒါကျွန်တော်ကနည်းနည်းရှော့လို့ဒီနေ့ဒီပေါ်လဲဒီတိုင်းမှာလည်းခွန်နဲ့လည်းရပြရတယ်ဟိုအများကြီးလည်းမတောင်းဆိုပါဘူး အဲ့မှာကျွန်တော်အဓိကဖြစ်ချင်တာလိုက်ရောင်းအဖြစ်ပြီးသားမှာထိုင်အောင်လုပ်ဖို့တွေကရောင်းရဲ့ငွေကိုဒီကောင်းကောင်းမွန်စင်ညာဖို့လိုတယ်ပေါ့နော်အဲ့စင်ညာတဲ့ပုံမှာမှာခေါင်းရတဲ့ပုံမှာအဲ့မှာစီစီဝါရည်ချင်တာပေါ့အဲ့ဒါအဓိကပါပဲအဲ့မှာပြောရပြောတာအဆောင်များတဲ့တွေပြောရလို့ရှော့ပြီးပြရတဲ့ဘာညာမျိုးလည်းဖြစ်လာတဲ့ခါကျရင်လည်းကောင်းပေါ့ဗျာအဲ့ဒါလေးပါပဲကျွန်တော်ကတော့ရည်
ဒါကတော့ကုဇောဝင်းလိုင်းစီစဉ်တက်ဆက်တဲ့ပတ်စင်စီဝါးရေးကဏ္ဍကိုနားဆင်ကြရတာပါအခုတော့နောက်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တူတဆုံနဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ရပါမယ်ကုအောင်အောင်ကစီစဉ်တက်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်သူဟာရွှေပြောင်းအခြေချနေတဲ့သူတွေအတွက်ခွင့်ရည်တွေပေါ်များရာတိုင်းပြွာဒါပေမဲ့လေရောက်ခါစားမှာတော့အခက်အခဲတွေအနည်းနဲ့အများဆိုသလိုကြုံကြပါရတယ်။အထူးသဖြင့်တော့အမျိုးသမီးတွေဟာအမျိုးသားတွေလွှမ်းမိုးရာသိပ္ပံနည်းပညာအင်ဂျင်နီယာရင်းနဲ့တင်းချလိုဘာသာရဲ့နယ်ပယ်တွေမှာအောင်မြင်မှုရဖို့စိန်ခေါ်မှုတွေပိုးပြီးတော့ရင်ဆိုင်ရတဲ့ပါတယ်။ဒါပေမဲ့လေဆန္ဒရှိရင်တော့ကိုယ့်ရည်ရဲ့ချက်တွေအကောင့်တွေပေါ်လာအောင်ဆွမ်းဆောင်နိုင်တဲ့အကြောင်းတက်တည်ပြခဲ့တဲ့အာဖဂန်အမျိုးသမီး၃ဦးအကြောင်းကိုတင်ပြပေးပါမယ်။စစ်ပွဲတွေဖြစ်ပေါ်နေတဲ့အာဖဂန်နစ္စတန်ကထွက်ပြေးလာပြီးပါကစ္စတန်ကဒုက္ခသည်စခန်းမှာနေထိုင်ခဲ့ဘူးသူဆိုဖီယာမဖူးရှ်ရဲ့ဘဝဇက်အစုံကတော့ခက်ခဲကြမ်းတမ်းနေလို့ပြောရမှာပါ။သူဟာအသက်9နှစ်အရွယ်မှာမိသားစုနဲ့အတူလန်ဒန်ကိုပြောင်းရွှေ့နေထိုင်ခဲ့ပြီးလျှက်စစ်အင်ဂျင်နီယာဖခင်ဖြစ်သူစီကနေသိပ္ပံပညာကိုစိတ်ဝင်စားလာတာပါ။အခုခါမှာတော့ကယ်လီဖိုးနီးယားပြည်နယ်ကဆီလီကွန်ဗယ်လီမှာသူဟာအောင်မြင်တဲ့စွန့်ဦးတီထွင်လုပ်ငန်းရှင်တဦးဖြစ်နေပါပြီ။သူအနေနဲ့ဒီအချိန်နေထိရောက်လာတာကိုအန်အော်ပြီးမယုံကြည်ကြသူတွေလည်းရှိပါတယ်လို့ဆိုဖီယာမက်ဖူးစ်ကပြောပါတယ်
။ They cannot put together this picture of this girl who is a refugee to being this entrepreneur in Silicon Valley.
ဒုက္ခတွေဖြစ်ခဲ့တဲ့မင်းကလေးငယ်တယောက်ကဆီလီကွန်ဗယ်လီမှာစွန့်ဦးတီထွင်လုပ်ငန်းရှင်တူဖြစ်ပြီးတော့အခုလိုအချိန်နေရောက်လာတာကိုသူတို့ကဆက်ဆက်စဉ်းစားလို့မရဖြစ်နေတာပါ။ကျမကအာဖဂန်တူပါလို့ပြောလိုက်ချိန်မှာတော့သူတို့ရဲ့အမြင်ကတန်အန်တော်ဖြစ်သွားပါတယ်။
ဆရာဒက်ကီဟာလေကဘူးမျိုးရောကနေဆန်ဖရန်စစ္စကိုကိုပြောင်းရွှေ့အခြေချလာသူပါသူဟာကွန်ပျူတာလုံခြုံရေးဆိုင်ရာကုမ္ပဏီတစ်ခုမှာ software engineer အဖြစ်အလုပ်လုပ်ကင်နေတာပါအမျိုးသားတွေကြီးစိုးထားတဲ့ဒီ cyber လုံခြုံရေးနည်းပညာလောကမှာစိန်ခေါ်မှုအများပြားတွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လည်းအခက်အခဲတွေအားလုံးကိုအောင်မြင်စွာဖျက်ချော်နိုင်ခဲ့တာကြီးပါပဲလို့ဆရာဒက်ကီကပြောပါတယ
် Obviously whatever you do you face challenges otherwise it's not worthwhile right
ဘာတွေပဲလုပ်လို့အခက်အခဲစိန်ခေါ်မှုတွေတော့တွေ့ရမှာပါအဲ့လိုမှမဟုတ်ဘူးဆိုရင်တော့လေလူဘဝဆိုတာအတိတ်ပဲရှိတော့မှာမဟုတ်ပါဘူး software engineer တယောက်အနေနဲ့လုပ်ငန်းခွင်မှာလဲအမျိုးသမီးတယောက်အနေနဲ့တိတ်တဘောမတွေ့စရာကောင်းတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရပါလေဒါပေမဲ့လည်းအရေးကြီးဆုံးသင်ခန်းစာရခဲ့တာကတော့အဲ့ဒီလိုအခြေအနေတွေဟာကိုယ့်ရဲ့ဥတီချက်တန်းနိုင်တွေကိုမပြောက်ပြယ်စေဘူးဆိုတာပ
ါမိုင်းရာနဝဘီယာလဲအဲ့လိုစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားခဲ့သူပါသူဟာကယ်လီဖိုးနီးယားပြည်နယ် Palo Alto အခြေစိုက် Lockheed Martin ကုမ္ပဏီကရွေးချယ်ထားတဲ့အထူးထက်မဲ့သူအင်ဂျင်နီယာအဖွဲ့ဝင်တဦးဖြစ်ပါတယ်။ဂျိုရုနီးပညာကိုသုံးပြီးလူတွေရဲ့အသက်ကိုကယ်တင်ဖို့ကြိုးစားနေတဲ့အချိန်ထဲမှာပဲအမျိုးသမီးတွေဘဝတိုးတက်ဖို့ဥဆောင်လမ်းပြတဲ့အတွက်အာဖဂန်ဒုက္ခသည်ဟောင်းတဦးဖြစ်တဲ့ Myra Nawabi ဟာထူးခြားတဲ့ဆွမ်းဆောင်ရှင်ဖြစ်ရွေးချယ်ခံရတဲ့အကြောင်းသူကအခုလိုပြောပါတယ
်။ One of them was the Silicon Valley Business Journal.Women of influence and that was
Silicon Valley စီးပွားရေးဌာနကနေလူတွေရဲ့ဘဝကိုလွှမ်းမိုးနိုင်စွမ်းရှိသူအဖြစ်ရွေးချယ်ခဲ့တာပါ။ကျမအပါဝင်ဒီ Silicon Valley ကကုမ္ပဏီမှာအလုံးလုံးနေတဲ့သူအမျိုးသမီး100လောက်ကိုရွေးချယ်ခဲ့တာပါ
။ဒီအာဖဂန်မျိုးသမီးငယ်3ဦးကအမျိုးသမီးတွေအနေနဲ့ဘ ဘဝတခြားမှာတွေ့ရတဲ့အခက်အခဲတွေကိုဘယ်လိုကျော်လွှားမလဲဆိုတာကိုလမ်းပြဥဆောင်နိုင်တဲ့သူတွေပါမဖိုဆာအမျိုးသမီးကောင်းဆောင်မှုအရေးသွေးအစီအစဉ်တစ်ခုကိုဥဆောင်ခဲ့တယ်လို့နဝဘီဟာလဲလင်းနင်ဆိုတဲ့အမျိုးသမီးအဖွဲ့တစ်ဖွဲ့ကိုထူထောင်ခဲ့ပါတယ်ဒါကိကတော့မျိုးဆက်သစ်မိန်းကလေးတွေကိုကွန်ပျူတာပရိုဂရမ်ရေးသားနီးမျှဝေပေးနေသူပါဆေရာတခိက
I'm very proud of that because I feel like
ကျွန်မကတော့ဂုဏ်ယူပါတယ်အမျိုးသမီးတွေအနေနဲ့နီးပညာလောကမှာပိုပြီးထိုးဖောက်ဖို့လိုပါတယ်
ရွှေပြောင်းချစ်ချာနေထိုင်သူအမျိုးသမီးတွေအဖြစ်နဲ့သူတို့ရဲ့အတွေ့အကြုံတွေကိုပြန်ဝင်မျှဖို့လိုတယ်လို့လဲသူတို့သုံးဦးစလုံးကခံယူထားတာပါကြားမလင်ကွဲပြားတာဘဝအခြေအနေဘယ်တိုင်းမှမမွေးခဲ့တဲ့ဆိုရာရီယာကိုရှောက်ရမယ့်လမ်းကိုအဆုံးဖြတ်ပေးတာမဟုတ်ဘူးလို့လဲမြင်ကြပြီးကို့အနေနဲ့ဖြစ်ချင်တာတွေကိုအကောင့်ထဲပို့ဖို့ဘယ်တိုင်းသာဒီပြင်ဆင်ထားတယ်အပေါ်မှာသာမူတည်တာလို့ယုံကြည်ထားသူတွေလည်းဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်သူလော့စ်အိန်ဂျလိစ်မြို့မှာရှိတဲ့နာမည်ကျော်ဟောလိဝုဒ်လမ်းမကြီးပေါ်မှာဆိုရင်ရုပ်ရှင်တွေကလူစမ်းကောင်းတွေလူဆိုးတွေဆက်ရုပ်တွေအတိုင်းဝစ်ဆင်ပြီးလာရောက်လည်ပတ်ကြသူတွေကိုကြိုဆိုနှုတ်ဆက်ကြသလိုဓာတ်ပုံတွေလည်းတွဲအယိုက်ခံကြပါတယ်သူတို့တွေဟာဟောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အစိတ်ပိုင်းလည်းဖြစ်ပြီးအဲ့လိုဝစ်ဆင်ကြိုဆိုကြသူတွေထဲမှာနိုင်ဂျီးရီးယားနိုင်ငံသူတဦးလည်းပါဝင်ပါတယ်ဟောလိဝုဒ်လမ်းမကြီးပေါ်ရောက်တဲ့ဆိုရင်ပဲရုပ်ရှင်ဇာတ်လမ်းတွေကဇက်ကောင်မျိုးစုံပုံစံဝတ်ဆင်ထားကြသူတွေကိုတွေ့ရမှာပါခရီးသွားတွေအတွက်တော့သူတို့ဟာအလွယ်တကူဓာတ်ပုံတွေ့ရနိုင်တဲ့ဟောလိဝုဒ်အကျော်မော်တွေလည်းဖြစ်ပါတယ်အဲ့လိုဝတ်ဆင်ကြသူတွေထဲမှာအမေရိကန်အိမ်မက်ကိုအကောင့်တွေပေါ်ခြင်းသူနိုင်ဂျီးရီးယားနိုင်ငံကအမကလည်းပါဝင်ပါတယ်သူကတော့ရုပ်ရှင်ထဲမှာအချိန်ကိုလိုသလိုပြောင်းလဲယူနိုင်တဲ့ထူးခြားတဲ့ရုပ်ပြဇက်ကောင် stone ပုံစံဝတ်ဆင်ထားတာပါ
Some people they come to you they don't know how to
သူကတပ်ပေါ်လာရိုက်ပေမဲ့လည်းဘယ်လိုပုံစံမျိုးရိုက်ချင်လဲဆိုတာမသိပါဘူးအဲ့ဒါဆိုရင်သူတို့ရဲ့ကိုနေဟန်တာချစ်ကောင်လို့ခါကိုဘယ်လိုပုံစံထောက်ဘယ်လိုနေရမယ်ဆိုတာကိုပြပေးရပါတယ်သူတို့တပ်ပေါ်ရိုက်ပြတဲ့ခါမှလည်းပုံကိုတိုက်တယ်လို့ကျမတို့အလုပ်ကလည်းအားကြကြပါတယ
်ဒါပေမဲ့လည်းဒီလုပ်ငန်းခွင်မှာအခက်အခဲတချို့ရှိကြောင်းအမကာကပြောပါတယ
် Most difficult is coming
ဒီလိုကြီးကြီးမားမားနဲ့လာတာကပိုစိတ်ပင်ပန်းစေပါတယ်ပတ်စံနဲ့အများကြီးဝင်မယ်လို့မှန်းထားပေမဲ့လည်းတကယ်တော့အဲ့လိုမဟုတ်ပါဘူး
သူတို့တွေနဲ့ဓာတ်ပုံလာရိုက်ကြသူတွေဟာအခမဲ့ဝန်ဆောင်မှုပေးနေကြတာပဲထင်နေတယ်လို့ဆိုပါတယ
် Brothers they don't like sipping. Do you have any tip for me?
ဟိုင်မဲလေစိတ်တမကြပဲကို့ရည်ရွယ်ချက်အတိုင်းပန်းတန်ရအောင်ရှောက်လန်းဖို့အမကာကဆုံးဖြတ်ထားတာပါ
I just feel that Hollywood is a trend.
ဒီနေ့ပဲကြိုးစားမယ်ဆိုရင်တော့ Hollywood ဟာအိမ်မက်တွေအကောင့်ထဲပေါ်လာတဲ့နေရာလို့ထင်ပါတယ်။တကယ်လို့သာအောင်မြင်ရင်ပဲဖြစ်ဖြစ်မအောင်မြင်ရင်ပဲဖြစ်ဖြစ်ကြိုးစားမယ်ဆိုရင်စိတ်တည်းလုံးမယ်ဆိုရင်ပေါ့
။တခါတည်းရင်အခက်အခဲတွေရင်ဆိုင်ရတဲ့အချိန်ဆိုရင်နိုင်ဂျီးရီးယားကသူ့မျိုးသားစီလှမ်းရင်ဖွင့်ပြတယ်လို့လည်းအမကာကပြောပါတယ
်။ My husband is really encouraging me.
ကျွန်မမျိုးသားကတော့တကယ်ကိုအားပေးပါတယ်။ကျမဒီဟောလိဝုဒ်မှာဘာလုပ်တယ်ဆိုတာကိုသူမသိပေမဲ့တဖြည်းဖြည်းတော့သိလာပါပါ။အဲ့ဒီကြရင်တော့ဒီမှာဘာတွေရင်ဆိုင်ကြရလဲဆိုတာကိုပြန်ပြောပြမှာပါ။ကျမဟာဘာမှအရင်မှလုပ်နေတာမဟုတ်ဖ ೇನೆ ။ကလေးတွေနဲ့ကျမအတွက်အကောင်းဆုံးလုပ်နေရပါ။ဒီနေ့နေ့ကြရင်တော့အိမ်မက်တွေအကောင့်ထဲပေါ်လာမှာပါ။အဲ့ဒီကြရင်အားလုံးကိုစင်မြင့်ပေါ်ကနေကျမအတွေ့အကြုံတွေကိုပြန်မျှဝေသွားပါမယ်
။အောင်မြင်မှုပန်းနိုင်စီရှောက်လန်းနေတဲ့ကာလမှာတော့အမကဟာဟောလိဝုဒ်လမ်းမတွေပေါ်မှာဓာတ်ပုံတွဲအရိုက်ခံရင်ဘဝရည်တည်နိုင်ဖို့ကြိုးစားနေပါရယ်ခင်ဗျာ။ဒီတစ်ပတ်အစီအစဉ်မပြီးဆုံးခင်မှာသမရရဲ့သားလေးဖြစ်ကိုရန်လေးသမရဖြစ်ခဲ့သူတယောက်အကြောင်းကိုပြောပြပေးခြင်းပါတယ်အမေရိကန်သမိုင်းမှာဂျွန်အဒမ်စ်နဲ့ဂျွန်ကွင်းစီအဒမ်စ်တို့ဟာသမရအဖြစ်တာဝန်ယူခဲ့တဲ့သားဖတွေဖြစ်ပါတယ်နိုင်ငံဖခင်ဖြစ်ခေါ်ဝေါ်ဂုဏ်ပြုခဲ့တဲ့စီနီယာအဒမ်စ်ဟာဒုတိယမြောက်အမေရိကန်သမရဖြစ်ပြီး1998ခုနှစ်ကနေ1800ခုနှစ်အထိသမရတာဝန်ထမ်းဆောင်ခဲ့ပါတယ်ဘရစ်ချာရီလက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းသားဖြစ်သူဂျွန်ကွင်းစီအဒမ်စ်ကတော့အရေးကြီးတဲ့တန်တမန်တာဝန်တွေကိုထမ်းဆောင်ခဲ့ပြီး1818ခုနှစ်သမရဂျိမ်းစ်မွန်ရိုးလက်ထက်မှာနိုင်ငံတိုင်းဝန်ကြီးတာဝန်ယူခဲ့ပါတယ်။အဲဒီနောက် 1825 ခုနှစ်မှာဂျွန်ကွင်းစီအဒမ်စ်ဟာအမေရိကန်ပြည်ထောင်စုရဲ့6ရောက်မြောက်သမရဖြစ်လာခဲ့ပါတယ်ခင်ဗျာ။
ဒါကတော့တူတာဆုံးလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း189နိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းအားထုတ်မှုတွေကိုအကဲဖြတ်သုံးသပ်ထားတဲ့ TIP ခေါ်လူကုန်ကူးမှုအစဉ်ခံစားကိုအမေရိကန်နိုင်ငံသားရေးဌာနကနှစ်စဉ်ထုတ်ပြန်ပါတယ် Lukong Kudu Rigu, Dia Swesura, Lukong Kukaya Durigu, Akawe Pirane, Yazwimu, Jotin, Dasira, Sare, Soyari, Joban Atomu Boma Mutiti, Nangan Rigu, Lukong Kumu, Sanjigan, Dia Sin Lizinet, Queta Tamabare, Dinit DIB Sin Kazaye, Dika, Sambogaro, Kabatana Tinide, Lukong Kumugu, Dida Tin like Tishayama, Lukong Kumu, Dipia Yima, Bawinide, Lumu Puet Sirigu, Kuni, Bambu Pi Pipare, Padang Lesuni, Lukong Kumuye, and the Joseph Rigu, Eddie Dida Sanya, Lumu Puet Siribe, a two delay Kayara Tide, Lukurai, Kanzayara Jam Pipare. သူတို့ရဲ့လူမှုပတ်ဝန်းကျင်မှာဘေကင်းလုံခြုံရေးသူတို့ကိုယ်တိုင်ပါဝင်ဆောင်ရွက်တာအပါအဝင်သူတို့ရဲ့ဒေသအရက်မှာရှိနေတဲ့လူကုန်ကူးမှုဥတီယာလမ်းကြောင်းတွေကိုအကျွမ်းတဝင်သိရှိနေတာစာရာတွေကြောင့်ဒေသဆိုင်ရာလူမှုအဖွဲ့အစည်းတွေကိုခေတ်သစ်ကျွန်းစနစ်တိုက်ဖျက်ရေးအတွက်မရှိမဖြစ်လိုအပ်ပါတယ်။ကမ္ဘာတဝန်းလူကုန်ကူးမှုဟာဆက်လက်ရှိနေပြီးလူကုန်ကူးခံရသူပေါင်းခမန်းကြီး 25 ရာနှစ်စောင့်ကြည့်ရေးဌာနယာယီညွှန်ကြားရေးမှုကယ်ရီဂျွန်စတုန်းကသူ့ရဲ့ဘလော့မှာမကြာသေးခင်ကပဲရေးသားထားပါတယ်။လူတွေအပေါ်အမျက်ထုတ်ဂျိုးစီးပွားရှာနေတဲ့လူကုန်ကူးသူတွေကိုနှိမ်နင်းနိုင်ရေးလူမှုရေးစီးပွားရေးပတ်ပေါင်းဆောင်ကဖြေရှင်းနိုင်ဖို့အတွက်သက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရတွေကလူကုန်ကူးသူတွေအကြောင်းကောင်းကောင်းသိနိုင်တဲ့သူတို့ရဲ့နိုင်ငံတွင်းလူမှုအတိုင်းဝိုင်းခ ကျင်းနေကြတယ်လို့ရိုးရိုးသားသားနဲ့ပူးပေါင်းဆောင်ရွက်နေကြသူတွေလည်းဖြစ်ပါတယ်။လူမှုဖွဲ့စည်းတွေကိုယ်တိုင်ဥဆောင်ဥရပြမှုကြောင့်အကာအကွယ်မဲ့သူတွေကိုကာကွယ်ပေးနိုင်ရေးကျွန်တော်တို့ရဲ့စွမ်းအားတွေပိုပြီးအားကောင်းလာစေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကလည်းပြောပါတယ်။ဒါ့အပြင်လူစုဆောင်မှုနဲ့အမျက်ထုတ်ဖို့စိတ်ဝင်ထိုးပေါက်လာတဲ့ရာဇဝတ်ကျူးလွန်မ Lukong Kumu go songs and potong naibu. Data saya lumu a pet siri kurai. Usang, uye, dunai aune, tishin sawyen nai au, drogu, nanga soyari nini, swaying nidin biama titelu. American nangenjai winji bombiuga, yobarishi.
Megan soyaya, the bora, minigo, tempialo, pibabi.
A good tolling bigger, American soyaya. ဘော်ရာမြင်နာဖြစ်ပြီးဗီအိုအေးအားပေါ်မှောက်ကြောင်းထပ်မံပြီးတော့တော်တော်ရှင်တို့ကိုအတည်ပေးပါတယ်ဗီအိုအေးအမေရိကန်တန်ကနေမနေ့ဖက်အခုလက်ရှိထုတ်လင်းပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့ရှင်းနိုင်ရနေ့9:00နာရီထိလိုင်းတူမီတာ16စက်9နဲ့20လေးတူကနေပြန်လည်ပြီးတော့ထုတ်လင်းပေးသွားအောင်မှာဖြစ်ပါတယ်
ထိုင်းနိုင်ငံချင်းရန်ကျုပ်ရဲမှာတရင်နှစ်ပတ်ကျော်ပြိမိနေတဲ့ចောင်းသားဆက်နှစ်ဦးနဲ့ဘောင်းလုံးနီးပြတူပါတယ်ဖွဲ့တွေကចောင်းသားရှစ်ယောက်ကိုကယ်တင်နိုင်ပါပြီចန်ចောင်းသားလေးယောက်နဲ့နီးပြကိုနောက်သုံးရက်တွင်ကယ်ထုတ်ဖို့လုပ်နေတယ်လို့ထိုင်းကယ်ဆေးအဖွဲ့ကပြောပါတယ်ဒါပေမဲ့ဒီငါးယောက်ကိုတချိန်နဲ့ကယ်ထုတ်မလားဘယ်နှချိန်ကယ်ထုတ်ဖို့လုပ်မလဲဆိုတာသိသိချာ American Tamara Donald Trump ka pyo ba de tamara chinya che thwan lai a mi tin twen na go adika ati pyu pye ya me a thet lut daw ma a che tin dwe phit la nai sia shi ba de a thet lut daw ma Republican Party ka ma so ta law a ta si ya ni be me tai kan Democratic ka tamara Trump yue tu go tho net pho a tin pyin ni ja ba de ဒီကနေ့မြန်မာပိုင်းပဋိပက္ခဆောင်ဆိုင်အဖမ်းခံရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းထောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုမြန်မာပိုင်းခင်တရားရုံးကတင်းနှင်းလာနေမှာနိုင်ငံတော်ထိုက်ချက်အုပ်ပြီးချိုးဖောက်မှုနဲ့ဆွဲချက်တင်မှုဆုံးဖြတ်ပါတယ်ဒီလိုဆုံးဖြတ်တဲ့ပေါ်ရိုက်တာသတင်းဌာနအက်ဒီတာချုပ်ကတိတ်ကိုစိတ်ပျက်ကြောင်းကြေညာချက်ထုတ်ပြန်သလိုအမေရိကန်
မှာဖြစ်ပြီးပြင်သစ်နဲ့ဘယ်လ်ဂျီယမ်အတင်းတို့ကစားကြမှာပါမနေ့ကကြာရင်ခရိုအေးရှားနဲ့အင်္ဂလန်အတင်းတို့ကစားကြမှာဖြစ်ပြီးနိုင်ငံနှစ်တင်းကနောက်ဆုံးဘောလုံးပွဲကိုတက်ပြီးတော့ရှုံးတဲ့နှစ်တင်းကတတိယနေရာကိုလူကြမှာဖြစ်ပါတယ်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါ်ခင်မျိုးတက်ကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့ပြည့်အစီအစဉ်ထုတ်လို့ရမှုကမဆုမြတ်မှု 25ရက်ကနေဖမ်းယူနိုင်စင်နေပါတယ်။ဒ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များနဲ့တကွမြန်မာပြည်ပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးရီပါ
This program has come to you from the Voice of America, Washington.